ယနေ့သာသနာတော်နှစ် 2556 ခုနှစ်မြန်မာကောစာတက်ကြေ1384ခုနှစ်ပထမဝါဆိုလာပြီးကျော်13ရက်ခရစ်နှစ် 2012 ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့မှာစကိုင်းတောင်ယူမြတ်ဆက်ကြအကြောင်းတိုင်းမှာတရင်သုံးနေတိုင်းနဲ့ပရိယပရိပတ်သာသနာတော်ကိုထမ်းဆောင်တော်မူနေကြတဲ့တန်ဃာတော်338ပါးတို့ထံမောက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကဥဒင်ထွန်းဒေါနီနီဝင်းလိပ်ပြာမိသားစုနဲ့မင်္ဂလာစေယဓမ္မမိတ်ဆွေမိသားစုများဖြစ်ပါတယ်မိမိတို့မင်္ဂလာစေဓမ္မမိတ်ဆွေမိသားစုများကမြတ်စွာဘုရားကြောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်338ပါးတို့အားအာယုံကပေါ့စီစွန်လက်ဖက်ရည်စွန်များဆက်ကပ်လူတန်းခြင်းနေ့လေကမောမြတ်သောစွန်ခဲပွေပိုးစင်များဆက်ကပ်လူတန်းခြင်းညနေကမှလည်းပဲတန်ဃာတော်338ပါးတို့အဖျော်ရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုများကိုစီပူအားထုတ်ခြင်းများဆက်ကြကြောင်းတိုင်းနိုင်ငံကဆရာတော်၅ပါးတို့အားလည်းပဲတပါးတပါးနဲ့တောင်းကြက်တန်ပစ္စည်းများလူတန်းခြင်းတန်ဃာတော်338ပါးတို့အားရှေးဆက်ပြတခဲစီလူတန်းကြခြင်းညဆက်ကြနာယကဆရာတော်အားလည်းပဲ9000ကျပ်တန်ပစ္စည်းများလူတန်းပူဇော်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုထိုမှတပါကိုစိုးအောင်မာနုနုအောင်မိသားစုတို့အားလည်းမင်္ဂလာဥဒါနအဖြစ်သင်္ကန်းတွေးစုံတစ်စုံလူတန်းခြင်းမာစန္တိတဝေယဓမ္မပူဇာအဖြစ် 25,000 ကျပ်ကိုဝင်းမောင်မှတမ်းမေရွှေနန်းဆန်ထေဆိုင်မိသားစုကသင်္ကန်းတွေးစုံတစ်စုံလူတန်းခြင်းဥတင်ထွန်းဒေါနီနီဝင်းလိပ်ပြာမိသားစုကမြတ်ဆရာကျောင်းတိုက်နာယကဆရာတော်6ပါးနုနာယကဆရာတော်6ပါးကနဝဇကစာကျဆရာတော်10ပါးကနဝဇကအကူစားချ2ပါး24ပါးတို့အားသင်္ကန်းတစုံစီလူတန်းခြင်းဥလသိန်ဒေါ်မြင့်မြင့်သိန်မိသားစုအားနာယကဆရာတော်များနုနာယကစာချဆရာတော်24ပါးတို့အားထီတလက်စီလူတန်းပူဇော်ခြင်းပန္ဒိတာရာမရှိတောင်ကုန်းရိတ်တာဆရာလေးဒေါ်ကန္တာတော်ပါနဲ့ဆရာလေးများကတန်ဃာတော်338ပါးတို့အားဗလာစာဥတ္တုစီလူတန်းခြင်းဥတင်ထွန်းဒေါနီနီဝင်းလိပ်ပြာမိသားစုအားဆွမ်းပရိသာပင်ဖြစ်တသိန်းကျက်စိုက်ထူလူတန်းခြင်းမခင်စံဝေသားမောင်မြတ်သူမိသားစုအားဆေးပရိသာပင်ဖြစ်တသောင်းကျက်ဥဝေကြီးဒေါ်ဆန်းဆန်းမြင့်မိသားစုအားဆေးပရိသာပင်9000ကျက်ကွယ်လွန်သူမိခင်ကြီးတော်ယူကြည်အားရည်စူးမှန်းထားပြီးမသင်ဤစံမိသားစုအားဆေးပရိသာပင်9000ကျပ်ဦးစံထွန်းဒေါ်တင်တင်မို့မိသားစုအားဆေးပရိသာပင်3000ကျပ်ဦးလသိန်ဒေါ်မြင့်မြင့်သိန်သမီးမဆုလက်နေတာမောင်ဟိန်ထက်ဆိုမိသားစုအားဆွမ်းပရိသာပင်3000ကျပ်ဦးစံမြင့်ဒေါ်တင်အောင်သမီးမကလေးရာသင်မိသားစုအားဆွမ်းပေတာပင် 2,000 ကျပ်ဒေါ်မြင့်မြင့်ကျူမိသားစုအားဆွမ်းပေတာပင် 1,000 ကျပ်ဥနိုင်ဝင်းအောင်ဒေါ်တင်တင်လာမိသားစုအားဆွမ်းပေတာပင် 1,000 ကျပ်ဒေါ်ပြုံးပြုံးနိုင်မိသားစုအားဆွမ်းပေတာပင် 2,000 ကျပ်ကိုဝင်းမောင်မတန်းမီမိသားစုအားပညာရေးပေတာပင် 3,000 ကျပ်ဥမောင်ကြီးနဲ့တာသမီများငွေထီ3လက်မိသားစုမန္တလေးကဓမ္မပူဇာအဖြစ် 3,000 ကျပ်ဥကျော်စီရဒေါနန္ဒာဝေဒီတာမောင်ဘုံတစ်ထူတမိမရွှေဤပန်းမြတ်တော်မိသားစုဟာဆွမ်းပရိသာပင်3,000ကျပ်နဲ့ဆေးပရိသာပင်3,000ကျပ်ကိုဇော်မျိုးအောင်မစီစီတန်းတာမောင်ခံထူနိုင်တမိမချိုလင်းမိသားစုဟာဆွမ်းပရိသာပင်3,000ကျပ်ဥဟုံတော်ဟုံကြီးတမိမဆန်းဝါမိသားစုအဆွမ်းပေတာပင် 9,000 ကျပ်ဆိုပြီးတော့မိမိတို့စွမ်းအားရှိသည်မျှစုပေါင်းပြီးတော့လှူဒန်းကြရတယ်ပေါ့အဲ့တော့ယနေ့ကုသိုလ်ရှင်ရန်ကုန်မြို့မင်္ဂလာစီဓမ္မမိတ်ဆွေမိသားစုကိုဘုန်းကြီးအနေနဲ့ဟိုတရားကြီးမှ နိဗ္ဗာန်ရာဆိုတဲ့ကောင်းစီနဲ့နုမောဒနာတရားဟောကြားပေးမယ်ဘုရားတရားကြီးမှာနိဗ္ဗာန်ရာဆိုတာကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေရဲ့လမ်းစဉ်၃ချက်ရှိတယ်ဒါနလမ်းစဉ်သီလလမ်းစဉ်ဘာဝနာလမ်းစဉ်ဆိုပြီးအကြံဉာဏ်အပြင်လမ်းစဉ်၃ချက်ရှိတယ်ပေါ့ဒါနလမ်းစဉ်ရလည်းပဲစိတ်ထားမှန်ကန်စွာနဲ့ဒါနပြုတဲ့ပုဂ္ဂိုလ်ရဲ့အတွက်လောဘဒေါသတွေနှဲပါစေတတ်တဲ့အတွက်နိဗ္ဗာန်ရောက်ကြောင်းတရားကောင်းဖြစ်နေပြုလုပ်ကြရတယ်။သီလကလည်းပဲထိုနည်း၎င်းပဲကိလေသာတွေနှဲပါစေတတ်တယ်။ဘာဝနာလည်းပဲသမထဘာဝနာဝိပဿနာဘာဝနာဆိုပြီးတော့နှစ်မျိုးနှစ်စားရှိတယ်။ဖျားဥပြုတာမေတ္တာပွားများတာဒါတွေကသမထဘာဝနာထဲမှာပါဝင်တာပေါ့။တရားရှိမှတ်တဲ့လို့ယုံနဲ့နေရဲ့ဖြစ်ပုံပြက်ပုံတွေကိုတတိဥသိတဲ့ဉာဏ်တရားနဲ့စောင့်ကြည့်တဲ့အလုပ်ဒီလောက်ကတော့ဝိပဿနာအဲ့တော့ဒီအလုပ်တွေကလည်းပဲကိလေသာနှဲပါဖို့အတွက်အဓိကရည်ရွယ်ထားပြီးတော့ကြိုးစားအထောက်ရတာအဲ့တော့ယနေ့ဘုန်းကြီးဟောကြားမဲ့တရားတော်ကအဲ့ဒီလမ်းစဉ်၃ရက်ထဲကသီလလမ်းစဉ်ထဲမှာအကျုံးဝင်ပါတယ်သီလလမ်းစဉ်ကလည်းပဲနှစ်မျိုးနှစ်စားရှိတယ်ပေါ့တိလာလမ်းစဉ်ထဲမှာလည်းပဲခုဘုန်းကြီးဟောကြားမဲ့ဝတ္တရားကြည်မှနိဗ္ဗာန်ရာဆိုတာတိလာလမ်းစဉ်ရဲ့အစိတ်အပိုင်းသေးသေးလေးတစ်ခုဘုန်းကြီးဟောပေးမယ်လူအများစုအနေနဲ့ဒီကျင့်ဝတ္တရားဝတ္တရားတွေကိုအလေးကရုမပြုပေမဲ့မြတ်စွာဘုရားကတော့ဒီဝတ္တရားတွေကိုကြည်ပြုံလို့ရှိရင်နိဗ္ဗာန်ထိမျက်မှောက်ပြုနိုင်တယ်လို့မင်ကြားတာလေးကိုတတိမူစေခြင်းလို့ဝတ္တရားကြည်မှနိဗ္ဗာန်ရာဆိုတဲ့ကောင်းစီနဲ့ဘုန်းကြီးကဟောပေးမယ်အဲ့တော့သီလလမ်းစဉ်နှစ်မျိုးဆိုတာဘာလဲဆိုတော့စာရိတ္တသီလတဲ့ဝါရိတ္တသီလတဲ့နှစ်မျိုးရှိတယ်ဝါရိတ္တသီလဆိုတာကယနေ့တရားဓမ္မတွေကျင့်သုံးနေကြတဲ့၅ပါးသီလဒါဟုထူးသဖြင့်ဝါရိတ္တသီလရှောင်ကျင်ရမယ့်သီလလို့ဒီလိုခေါ်ရတယ်အမျိုးသားတစ်ယောက်မျိုးသမီးတစ်ယောက်မှာရှောင်ကျင်တဲ့နာကိုမရှောင်ကျင်ဘူးဆိုရင်သီလပြည့်စုံတယ်လို့မခေါ်ပါဘူးဥပမာအဖြစ်သူများသက်သက်နေမယ်သူများဥစ္စာတွေကိုမတိမသားဖြစ်ဖြစ်တည်တည်သားသားဖြစ်ဖြစ်ခိုးယူနေမယ်မပြင်းမတိုက်တဲ့အိမ်တော်ကြီးတွေကိုပြင်းမာမယ်လိန်ညာပြီးတော့ပျော်ဆုံးမယ်မူရစေဝအယက်သေးသေးစားတောက်စားမယ်ဒါဆိုရင်ရှောင်ကျင်ရမယ့်သီလကိုချိုးဖောက်နေတဲ့အတွက်သီလမပြည့်စုံတဲ့ပုဂ္ဂိုလ်သီလမရှိတဲ့ပုဂ္ဂိုလ်ဒါမျိုးခေါ်လို့ရပါတယ်ဒါတော့အာလုံနားလည်နေကြတယ်နားလုံအလုံးလည်းပဲသိနေကြတဲ့သဘောတရားနောက်သီလတစ်မျိုးရှိတယ်စာရိတ္တသီလတဲ့ကျင့်သုံးရမယ့်သီလမိမိတို့မှာဝတ္တရားကိုယ်စီရှိကြတယ်မိဘဖြစ်ရင်မိဘရဲ့ကျင့်ဖို့သားသမီးဖြစ်ရင်သားသမီးရဲ့ဝတ္တရားကြည်ပြုံဖို့လိုပါတယ်ဆရာဖြစ်ရင်ဆရာရဲ့ဝတ္တရားတပည့်ဖြစ်ရင်တပည့်ရဲ့ဝတ္တရားကြည်ပြုံဖို့လိုပါတယ်ဇနီးဖြစ်ရင်ဇနီးရဲ့ဝတ္တရားခင်ပွန်းဖြစ်ရင်ခင်ပွန်းရဲ့ဝတ္တရားမိတ်ဆွေတွေပေါ်မှာကျင့်ရမယ့်ဝတ္တရားသာသနာတော်ပေါ်မှာမိမိတို့ကျင့်သုံးသင့်တဲ့ဝတ္တရားဒီဝတ္တရားတွေဒါယကာတွေမှာလည်းပဲကျင့်ဝတ္တရားတွေရှိတယ်ဒီကျင့်ဝတ္တရားတွေကိုဘုန်းကြီးတို့စာပေလို့တော့စာရိတ္တသီလတဲ့မဖြစ်မနေကျင့်သုံးရမယ့်သီလဒီလိုခေါ်ရပါတယ်အဲ့တော့ကျင့်သုံးသင့်ကျင့်သုံးထိုက်တဲ့ကိုယ့်ရဲ့ဝတ္တရားတွေချို့ယွင်းနေပြီဆိုရင်နိဗ္ဗာန်ကိုမရစေတတ်ပါဘူးနိဗ္ဗာန်နဲ့ချွေယွင်းစေတတ်တယ်တဲ့။ဒါကိုမြတ်စွာဘုရားကယဟန်တာမဏေတွေကိုအတိပေးခဲ့တယ်။ဟောကြားခဲ့တယ်။ဒုတိယပြန်ဘုန်းကြီးတို့ဝိနည်းပါဠိတော်မှာရှင်မာကတ္တပရှင်အာနန္ဒာစတဲ့တန်ခိုင်နာမထေရမြတ်တွေကမြတ်စွာဘုရားရဲ့အလိုကြပါဠိဂါထာလေးတွေစီကုံးပြီးတော့တတိပေးခဲ့တယ်။ကိုရင်လေးတွေဖြစ်ခါစဒါလေးတွေကိုကျက်ရတယ်ပေါ့။ဒီဝတ္တရားမကြည်လို့ရှိရင်နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူး။ဒါကြောင့်ဝတ္တရားကြည်ပြုံကိုလေကိုကိုကိုတတိထားသင်တဲ့အကြောင်းကိုဘုန်းကြီးကဝတ္တရားကြည်မှနိဗ္ဗာန်ရာဆိုတဲ့ဒီကောင်းစီလေးနဲ့ဟောပေးမယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်အများစုကမိဘတယောက်သာသမီကိုရှာကြွေးနေတယ်။သာသမီကိုပညာသင်ပေးနေတယ်။ဒါဆိုရင်တာဝန်ကျေးပြီ။မိဘတယောက်ဟာ၅ပါးသီလလုံးနေသူများဥစ္စာမခိုးဘူး။သူများတက်မတက်ဘူး။အယက်သေးစားမတောက်ဘူး။အိမ်တော်ကြီးမဖောက်ပြန်ဘူးဒါဆိုရင်ကိုချင်းတီလာလုံနေဒါမျိုးပဲတွေးကြတယ်သို့တော့သာသမီပညာသင်ယုံနာသင်ပေးတယ်သာသမီစိတ်တဲ့အဆင်မြင်မှုယဉ်ကျေးလိမ်မှာရှိလာဖို့ ဆုံးမသွန်သင်မှုမရှိဘူးဆိုရင်ဒီဆရာသမားဒီမိဘတွေကလည်းတာဝန်ကျေပွန်တဲ့အထဲမှာမပါပါဘူးဒီလိုတာဝန်မကျေပွန်လို့ရှိရင်သီလပြည့်စုံတယ်လို့မခေါ်ဘူးဒါကြောင့်ဘုန်းကြီးကသီလသမားဒီပညာအစိတ်ပိုင်းနေတဲ့သီလဆိုတဲ့ကျင့်စဉ်အဲ့ဒီသီလကျင့်စဉ်ထဲမှာလည်းစာရိတသီလကျင့်သုံးရမှာကိုကျင့်သုံးသင့်တယ်မကျင့်သုံးလို့ရှိရင်နိဗ္ဗာန်နဲ့ဝေးတတ်တယ်လို့ဒီလိုမြတ်စွာဘုရားရဲ့စကားတော်ရဟန္တာရှင်မြတ်ကြီးတွေရဲ့စကားတော်ကိုယူပြီးတော့ဒီတရားကိုဟောပေးခြင်းဖြစ်တယ်ပေါ့အဲ့တော့ခေါင်းကြီးတို့လောကမြင်ရတော့တစ်မျိုးပဲမိဘတယောက်ဆရာသမားတယောက်ဥပမာအပြင်မိဘပဲထားပါတော့အရက်သေးစားမတော့ဘူးအိမ်ဆောင်ရေးမရှုပ်ပွေးဘူးနောက်ပြီးတော့လက်ဖေးဆိုင်ဒီမှာနိုင်ငံရေးစကားလေးပြောတယ်အလူတန်းရှိလို့ချင်းအဘိဓမ္မာစကားလေးတွေပြောတယ်ဒါပေမဲ့ခင်ပွန်းရဲ့ကျင့်ဖို့ဇနီးဘုတ်တရားဇနီးပေါ်မှာကျင့်ရမယ့်ဝတ္တရားမကြည်ပြုံးဘူး။သာသမီတွေကိုစောင့်ရှောက်ရမယ့်ဝတ္တရားမကြည်ပြုံးဘူး။ဒါပေမဲ့အဘိဓမ္မာစကားတွေတရားစကားတွေတော့ပြောလိုက်တာ။သာသမီမိသားစုပေါ်မှာတောင်းဝန်မကြည်ဘူးဆိုရင်ဒါကိုဘုန်းကြီးတို့သူတော်ကောင်းတွေကသီလဖြူစင်တဲ့ကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်လို့မခေါ်နိုင်သေးပါဘူး။စာရိတ္တသီလချွေယွင်းနေပါတယ်။ကျောင်းသားတယောက်ကျောင်းသူတယောက်သာသမီတယောက်ပညာတော့ကြိုးစားပါရဲ့မိဘပေါ်မှာကျင့်ရမယ်ရိုသေလေးစားရမယ်အခြေအနေမျိုးမှာမရိုသေဘူးကိုယ်စားကိုပဲကျက်တယ်ကျန်တဲ့လူတွေကိုဖာတိဖာတာနေတယ်နောက်ပြီးတော့အပြစ်မလုပ်ဘူးဒါပေမဲ့လို့မိဘပေါ်မှာဆက်ဆံရမယ်ယဉ်ကျေးမှုတရားမရှိဘူးအိမ်မှာလုပ်ရမယ်ဝတ္တရားကိုမကြည်ပြုံးဘူးကိုယ်စားလေးကိုကျက်ပြီးတော့ငါစားကြိုးစားနေတာပဲကျောင်းသားတယောက်တပည့်တယောက်ကဒီလိုနေတယ်အများစုကတော့တော်လိုက်တာလို့ချီးမွမ်းကောင်းချီးမွမ်းမိမယ်။ဖျားစားတဲ့သူတို့ကောင်းနေရတော့ကိုကျင်တရားရှောင်ရမှာကိုရှောင်ကျင်ပေးမယ်။ကျင့်သုံးရမယ်ကိုကျင်တရားတွေချွေရင်းနေတဲ့အတွက်ဂါရဝဂရုဂါရဝတရားမရှိတဲ့အတွက်ကိုကျင်သီလဖြူစင်ပြီးပြည့်စုံပြီလို့ဒါမျိုးမပြောနိုင်ပါဘူး။ဒါလေးတွေကိုဘုန်းကြီးကအလေးအမြတ်ပြုပြီးတော့တတိထားစီခြင်းလို့ဒီတရားကိုဟောပေးတာ အဲ့တော့တန်ခိုင်တန်တိမထေရီကမြတ်စွာဘုရားလိုကြဘလူမိတ်ငယ်လဲဆိုတော့ဝတံအပရိပူရံတော်သီလံနာပရိပူရတိတဲ့ဘမလူဘာပြောတာလဲဆိုတော့ကျင့်သုံးရမယ့်ဝတ္တရားဒီဝတ္တရားတွေမကြည်ပြုံဘူးဆိုရင်သီလပြည့်စုံတယ်လို့မခေါ်ပါဘူးတဲ့သီလမပြည့်စုံဘူးဆိုရင်ဘုန်းကြီးတို့မဖို့နိဗ္ဗာန်မရနိုင်ဘူးပေါ့ဒါကြောင့်မို့ကိုကျင့်သီလ၅ပါးသီလတော့လုံမရဲ့ဒုစရိုက်တရားတွေတော့ရှောင်ကျင်ပါရဲ့မိဘဘောသာသမီဘောတပည့်ဘောဆရာဘောဇနီးဘောခင်ပွန်းဘောမိတ်ဆွေဘောသာသနာဘောကျင့်သုံးရမယ့်ဝတ္တရားတွေရှိတယ်။ဒီကျင့်ဝတ္တရားတွေချိုယွင်းနေပါတယ်ဆိုရင်ဒီပုဂ္ဂိုလ်ကသီလဖြူစင်တဲ့ပုဂ္ဂိုလ်မဟုတ်ပါဘူးတဲ့။ဒါကတစ်ချက်။အာတုဒ္ဓသီလောဒုပညောစိတ်တေကကနဝိန္ဒတိတဲ့။ဒီလိုသီလမဖြူစင်ရင်ဘယ်လိုအကျိုးဆက်တွေရမှာလဲဆိုတော့စိတ်တေကကနဝိန္ဒတိစိတ်တေကကစိတ်ငြိမ်းသက်တည်ကြည်ခြင်းကိုနဝိန္ဒတိမရနိုင်ပါဘူးတဲ့။စိတ်တဲ့တည်ကြည်တဲ့ပုဂ္ဂိုလ်စိတ်တဲ့ခိုင်မာတဲ့ပုဂ္ဂိုလ်မဖြစ်ပါဘူးတဲ့ဝတ္တရားချွေယွင်းနေလို့ရှိရင်ဒီပုဂ္ဂိုလ်မှာစိတ်တည်းကနောင်တတရားနှိမ့်ဆက်သလိုလိုစိတ်တည်းပြန့်လွင့်နေတတ်တယ်ဒီပုဂ္ဂိုလ်ရဲ့တမာရီတရားကောင်းကောင်းမရှိတတ်ပါဘူးတရားသွားအထုတ်တယ်ဝတ္တရားမကြည်တဲ့ပုဂ္ဂိုလ်ကစိတ်တည်းလွင့်နေတတ်တယ်တဲ့တမာရီမရနိုင်ဘူးတဲ့ဒါကြောင့်မို့ဝတ္တရားမကြည်ပြင်သီလမပြည့်စုံမဖြူစင်သီလမဖြူစင်လို့ရှိရင်စိတ်တည်းဟာတည်ငြိမ်မှုမရဘူးတဲ့ရောက်ရက်ကပ်ပြီးတော့နောင်တတရားတွေနှိမ့်ဆက်နေတတ်တယ်ဝိကိတာစိတ်တော်နေကေကိုတမ္မာဓမ္မနာပတ္တိတဲ့အဲ့ဒီလိုစိတ်မတည်ကြည်တဲ့ပုဂ္ဂိုလ်စိတ်တဲ့မခိုင်မာတဲ့ပုဂ္ဂိုလ်ပြန့်လွင့်နေတဲ့ပုဂ္ဂိုလ်နောင်တတရားတွေနှိမ့်ဆက်နေတဲ့ပုဂ္ဂိုလ်တယောက်ဟာအမှန်တရားကိုမမြင်နိုင်ပါဘူးတဲ့တရားထိုင်လည်းပဲအမှန်တရားမမြင်တဲ့အတွက်မဖို့နိဗ္ဗာန်ကိုမရနိုင်ပါဘူးတဲ့အပတ္တမနောတတ္တမံဒုက္ခနာပရိမုစတိတဲ့ဒီလိုအမှန်တရားကိုမမြင်နိုင်ဘူးမဖို့နိဗ္ဗာန်မရဘူးဆိုရင်ဘာဖြစ်တယ်တန္တရာဝဆင်းရဲမှဘယ်တော့မှမကျွတ်ပါဘူးတဲ့တရားထိုင်ရင်ထိုင်ပေါ့တို့တော့မဖို့နိဗ္ဗာန်ရဖို့မလွယ်ပါဘူးတဲ့တတ္တမယဝတံပုရိယဇီနာဗုဒ္ဓဝိသက္ခဏောဩဝါရံဗုဒ္ဓတိထတာတတောနိဗ္ဗာနမေဟိတိတဲ့ဒါကြောင့်မို့တဲ့ရဟန်းတော်တွေကလည်းတာမဏေတွေကလည်းကိုယ့်ရဲ့ကျင့်ဝတ်တရားဆရာပေါ်မှာကျင့်ရမယ့်ကျင့်ဝတ်တပည့်ပေါ်မှာကျင့်သုံးရမယ့်ဝတ္တရားဒါတွေကြည်ပြုံအောင်လုပ်ပါမလုပ်လို့ရှိရင်မဖို့နိဗ္ဗာန်မရနိုင်တဲ့အတွက်ကြည်ပြုံအောင်လုပ်ပါတဲ့မြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့ဝတ္တရားတွေဝကြီးဝငယ်တွေကိုဇနီးပြင်းဇနီးကျင့်ဝတ်ခင်ပွန်းပြင်းခင်ပွန်းကျင့်ဝတ်သာသမီပြင်းသာသမီကျင့်ဝတ်မိဘပြင်းမိဘကျင့်ဝတ် 当阿片人，当阿也进屋，大爷阿片人，大爷阿也进屋，提进屋的屋，家家人那老老些，那帮个面貌比那马的的，得到那帮那美丽的，阿里面说的呀，新耶，什么的的，偶尔啊，撇掉木的，我结婚那个，我爹阿里个结婚了吧，他说那帮也那马的，苏鲁那个那帮面貌比见老些，他那那么比的不，过年的了，阿爸的了，老用的，没别走的不。พยายามอยู่เมตตาบัวไม่ลงเราเตวูเตียชิวเมตตาไม่ลงเราเตวูเตียไม่ชิวเมตเตเฉยนี่มากูเย่จิ้งวัวเตียปีสงองจูซาบาร์เด้ดามันในบังกูเนี่ยมาอยู่ไหนเมื่อเด้ดาพอยดูรู้เฉยดีปนอมีอาซูเลเบดาลีดีกูตรีมาทามีราชีเด้ดาจังพอยเนี่ยพอบยาเบล่ะแกอาลงแล้วชีบีโรไลโซไลจิ้งวัวเตียชูยุนเนียมาดาตีละมาผิวเส้นเจ้าวเดียชูยุนยามาดาตีละมาผิวเส้นตาลีหายเจี๊ยดพอยดูตั้งหาลูกกำมาเลยทวีดีดูมวยท้าบ่ายเอี้ยเซซีเนจเนซูบีทวีดีปัญญาเตอองสีเตกองมาจ้องเจ้าทวีดีดูมวยท้าบ่ายดูเรียรู้เชียร์รู้ว่าเอไลด้าตามอยู่เลยชีจูจ่าเลยจีนยูจ่าเลยตัวโตมีสภาพใหญ่สมมาโอวาระชิวดองเนจีเดบีรีมวยบีโรเดบีรีตัวองลงมาเบบูจังจ้าสิมชิบูเอซิซิลีเนบาร์เรสุนดาวดียาเมจีบิโอมาบูเดตีลาผิวเซนเอลูเปียวลูมายาเดบูเดมีบารีเลดีไดเมสยาจิยามารีเลดีไดเมแต่ตอนนี้มวยทาร์เรปัญญาโตยุนีเนปีทาร์เรสิเดมมีมูดาริวปัญญากองมันไม่ตีดีมีบารีเลยดีเสียดมารีเลยเจ้าวันไม่เจ็บยังได้บ่าวตีละไม่ผิวเส้นได้บ่าวเลยดีเลยเป็นกุญญ์ยังบีโร่เจ้าวันเดียร์ช่วยเวียนยามาด่าตีละไม่ผิวเส้นก็เสียแต่บ่าวสุไลไม่เส้นตีละผิดเลยก็เสียก็ไม่ดีเปลี่ยนล้วนเจ้าไม่เส้นตีละผิดเลยก็สิกขามะติเปลี่ยนล้วนจินทีละวุฒิยามะจีปิญเนี่ยမျိုးตาမျိုးตมียะหันตามณีเนี่ยสิทธิ์ดิมะติจีบาวไขมาเรสิทธิ์แต่မရှိနိုင်มาบุเตโหโลโลดีโลโลสิทธิ์ล้วนตโลโลดาမျိုးดิผิดปิโลยောက်แยกขัดณีแท้ป่ะเรเตกะเสสุไลมัพพุนิพพานสิทธิ์เปลี่ยนเปลี่ยนเอกันล้วยมีเป็นมัพพุนิพพานสิทธิ์เปลี่ยนเปลี่ยนเอกันล้วยมีเป็นสิทธิ์เปลี่ยนล้วนနေပါတယ်မတိကြီးပါဘူးဆိုရင်တရားအထုတ်လဲအမှန်တရားမြင်ဖို့မလွယ်ပါဘူးတဲ့။နောင်တာတရားတွေကနှိမ့်ဆက်တတ်ပါတယ်။အဲ့တော့ဒါမျိုးဆိုရင်မัพพุနဲ့လွယ်သွားမယ်တဲ့။မัพพุနဲ့လွယ်ရင်ဘာဖြစ်မလဲ။တန်ត្រာဆင်းရဲတဲ့မှာဆင်းရဲမြင်ဆင်းရဲသွားမှာပေါ့တဲ့။ကဲဆိုလိုက်မัพพุနဲ့လွယ်ဝုစင်ရဲ့ဖြစ်မြဲဖြစ်မည်ပင်မတ်ဖို့နှင့်လွဲဝုစင်ရဲ့ဖြစ်မြဲဖြစ်မည်ပင်ဒါကြောင့်မတ်ဖို့နိဗ္ဗာန်နဲ့လွဲရင်တန်ត្រာဆင်းရဲတဲ့ကမလွတ်နိုင်ပါဘူးဒါလေးကိုမြတ်စွာဘုရားရဲ့လိုချင်ရှင်မာကတ္တပရှင်အာနန္ဒာရှင်မြတ်တေကတန်ခိုင်နာတင်တော့ကအလုံးသောနောင်လာနောက်သားတွေအတွက်မိန့်တော်မူတဲ့ပါဠိဂါထာကဗျာလေးပေါ့အဲ့တော့မတ်ဖို့နဲ့လွဲလို့ရှိရင်ဆင်းရဲထဲမှာဆင်းရဲမယ်တဲ့ဒီတော့တန်ត្រာဆင်းရဲကကျွတ်လွတ်ချင်ပါတယ်ဆိုရင်ဒီကိုယ့်ရဲ့ဝတ္တရားလေးတွေကိုတတ်နိုင်တယ်မြတ်တေးသေးမွားမွားလေးပါငါဒါနတွေလုပ်နေတာပဲငါတရားတွေအားထုတ်နေတာပဲဒါမျိုးသွားပြီးတော့ကာပါမယူပါနဲ့တဲ့ကိုယ့်ရဲ့ဝတ္တရားကိုကြည်ပြောင်းအောင်ကြိုးစားပါဒါဆိုရင်မတ်ဖို့နိဗ္ဗာန်ရနိုင်ပါတယ်တဲ့เกสุไลนิพพานชันตายะลุบามันสวาจิ้นโวผีโพเปญนิพพานชันตายะลุบามันสวาจิ้นโวผีโพเปญだจ้ะนิพพานชันตาโหยะลุเดปกโกหาจิ้นวุฒิยาริวุฒิยาริကိုဖြည့်ဖို့ပြင်ဆင်มาတဲ့ကြိုးစားပါတယ်တတမာယီဝတ္တံပူရိယဇီနာဘုဒ္ဓောဝိသကနောဩဝါရံဘုဒ္ဓတေထတာတတောနိဗ္ဗာနမေဟိတိတတမာဟိတတမာဧဝထိုကြောင့်သာလျင် ဇီနာဘုဒ္ဓဖျားရှင်ရဲ့သားတော်ဖြစ်သောဝိဇကနောအမျိုးမြင့်ပညာမျက်စိရှိသောဇီနာဘုဒ္ဓဖျားရှင်ရဲ့သားတော်ဖြစ်သောယဟန်တာမဏိသည်ဗုဒ္ဓတေတသာချီးမွမ်းသောသူတို့တည်းအထူးသဖြင့်ချီးမွမ်းသောမြတ်စွာဘုရား၏ဩဝါဒံဆုံးမတော်ဖြစ်သောဝတ္တံဝကြည်ဝငယ်ဝတ္တရားကိုကုရိယာဖြစ်ခြင်းရာ၏တတ်သောထို့သို့မိမိတို့ကြလာတဲ့တောင်းဝတ္တရားကိုကောင်းမွန်စွာဖြစ်ခြင်းခြင်းကြောင့်နိဗ္ဗာန်ံနိဗ္ဗာန်သို့ဧဤတိဧကံမုချာရောက်ရပေလိမ့်သတည်းဤတိသို့အာစရိယေဆရာမြတ်တို့သည်ဟုတ်တံကောင်းစွာမသွေဆုံးမသောအဖြစ်မိန်ကြားတော်မူအပ်ပါပေသတည်းအဲ့တော့ဘုန်းကြီးတို့ဒီကျင့်ဝတ်တရားတွေမပြည့်စုံမှုဆိုရင်စောစောဘုန်းကြီးပြောသလိုပေါ့တပည့်တွေတော့မွေထားပါရဲ့ဆရာတွေကပညာပဲသင်ပေးနေတယ်ဒီတပည့်တွေရဲ့စိတ်နှလုံးသားဟာနှူညံသိမ်မွေမှုမရှိဘူးကိလေသာကျင်းဖို့မကြိုးစားဘူးကိုယ်သင်ထားတဲ့ပညာတွေကလက်လာပါရဖို့ကြိုးစားနေတယ်ဒါကိုဆရာသိရတာနဲ့ငြိမ်သက်နေတယ်မိဘတွေကသိရတာနဲ့ငြိမ်သက်နေတယ်ဆိုရင်ဘုန်းကြီးတို့စာပေမှာကအဲ့ဒါတပည့်တွေမွေးတာမဟုတ်ဘူးတဲ့လောကကြီးတဲ့အမှိုက်ကျဲနေတာသာသနာကြီးတဲ့အမှိုက်ကျဲနေတဲ့ဆရာတွေလို့ခေါ်ရတယ်တပည့်တွေမွေးထားတယ်တော်ပြီအေးအေးဆေးဆေးနေမယ်ဆိုပြီးတပည့်တွေရဲ့တိုးတက်မှုကိုရှေ့ရှုပြီးတော့မဆုံးမဘူးပညာသင်ကြားတဲ့နေရာကြီးရွက်ချက်မှန်အောင်ပြင်မပေးဘူးဆိုရင်အဲ့ဒါသာသနာပြုတာမဟုတ်ဘူးတဲ့သာသနာတော်ထဲမှာအမှိုက်ရှုပ်အောင်လို့အမှိုက်တွေကျဲနေတာတဲ့လောကကြီးထဲမှာလည်းသာသမီတော်အိမ်တော်တွေပြုတ်ပြီးမွေးထားပါရဲ့ဒီသာသမီပညာတက်ယုံပဲလှုပ်ပေးတယ်ဒီပညာကိုအကြောင်းပြုပြီးတော့သာသမီတွေကလောကအကျိုးသာသနာအကျိုးဘာသာအကျိုးဆောင်ရွက်ရှင်စိတ်မရှိဘူးကိုကျိုးငါချမ်းသာဖို့ဒီပညာကိုအကြောင်းပြုပြီးငါမိသားစုဆင်ပြေဖို့ဒီစိတ်ပဲမွေးတယ်ဆိုရင်ဒါလည်းလောကကြီးထဲမှာအမှိုက်ကျဲနေတဲ့ပုံကိုယ်တွေလို့ခေါ်တယ်ဒီလိုမှမဟုတ်ဘဲနဲ့သားလိမ္မာသမီးလိမ္မာလေးတွေတပည့်လိမ္မာလေးတွေပြုစုပြီးဆိုရင်သာသနာတော်ကြီးကိုတက်နိုင်တယ်မြတ်မိမိတို့မြင့်တင်ဆောင်ရှောက်နေတာလောကကြီးကြီးပွားတိုးတက်အောင်လုပ်တဲ့ပုံကိုယ်တွေလို့ဒီလိုခေါ်ရပါတယ်ဒါကြောင့်မြတ်စွာဘုရားကဝတ္တရားကိုတိတ်ပြီးတော့ကြေပြွန်စေခြင်းနဲ့ပေါ့အဲ့တော့ဒါနဲ့ဆက်ပြီးတော့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားနဲ့ညီကိုဝမ်းခွဲဖြစ်ခဲ့တဲ့တိတ်တမထေအကြောင်းကိုပြောပြမယ်ဒီဝတ္ထုမှာမြတ်စွာဘုရားကတန်ဃာတွေဝတ္တရားဘလောက်ထိကြေပြွန်ခြင်းတယ်လဲယဉ်ကျေးမှုတရားကိုဘလောက်ထိလိုက်နာစေခြင်းတယ်လဲဆိုတာပေါ်လွင်ပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဘုရားရှင်သာဝတိပီဇေတဝန်အကြောင်းမှာသတင်းသုံးတဲ့အချိန်တိတ်တမထေဆိုတာအဲ့ဒီဇေတဝန်အကြောင်းမှာဘုန်းကြီးတို့သတင်းသုံးပြီးတော့ဘယ်မှာနေလေးရှိတယ်ဆိုတော့ဇေတဝန်เจ้าရဲ့အလယ်မှာဖျားရှင်ထံမှာတရားနာဖို့ဖျားဖူးဖို့လာပြီးတော့တန်ဃာတွေလာရောက်ပြီးတော့ဖျားရှင်ကိုစီကတ်တဲ့နေရာစီရဲ့ကြီးမှာတရင်သုံးပါတယ်လာလာပြီးတော့ထိုင်နေတတ်တယ်ပေါ့မြတ်စွာဘုရားရဲ့ခမီးတော်သုတ္တရဏမင်းကြီးသုတ္တရဏမင်းကြီးရဲ့နှမဘုန်းကြီးတို့အာမိတာဆိုတဲ့နှမကနေပြီးတော့မွေးဖွားတာဆိုတော့မြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်တယ်လို့ဒီလိုပဲပြောလို့ရတယ်အဲ့တော့ဒါပြင်မဲ့တိတ်တမထေလို့ဒါပြောတာ तू ကဝါမရသေးဘူးအသက်ကြီးမှယဟန်ဝက်တာခဲ့တာခန္ဓာကိုယ်ကလည်းပဲမြတ်စွာဘုရားကိုရှင်ရဲ့ဘုန်းကံကိုမိပြီးတော့ဖုံးပေးရတော့ခန္ဓာကိုယ်ကြီးကတိတ်ပြီးတော့ခံလွန်းဝါလွန်းနေတယ် तू ဝက်ထားတဲ့သင်္ကန်းကလည်းပဲဘလို့လဲဆိုတော့ဘုန်းကြီးတို့ထတ်တလဲလဲရေလျှော်ထားတဲ့ဒီလိုသင်္ကန်းမျိုးကိုဝတ်တယ်ပေါ့ဝတ်ပြီးတော့အဲ့ဒီကျောင်းလင်မှာထိုင်တိုင်လေးရှိတော့အာဂန္တုတန်ဃာမထေကြီးတွေကြွလာတဲ့အခါလှမ်းပြီးတော့ကြည့်လိုက်လို့ရှိရင် तू อ่ะခန္ဓာကိုယ်ကလည်းပဲဝါဖိုင်ပိုင်သင်္ကန်းကြီးကလည်းပဲထက်တလဲလဲရှောခောက်ရှောရိုက်ထုနှက်ထားတဲ့သင်္ကန်းကြီးဝဲပြီးတော့ထိုင်ကြည့်တော့မထေကြီးတစ်ပါးလို့ထင်ပြီးတော့အာကန္တုတန်ဃာတွေကသူ့စီကိုလာပြီးတော့လက်အိုးချီကြအယိုသေးပေးကြတောက်ရည်ယူအောင်မလားဖះစသည်ဖြင့်ဝတ်တရားလေးတွေပံပြောကြတယ်ခြေစုပ်လက်နဲ့ပြုပေးအောင်မလားဖះဒါမျိုးပံပြောတယ် तू ကတော့ခက်တီတီပဲဘာမှပြန်မပြောတကယ်တော့ဘုန်းကြီးတို့သာသနာယဉ်ကျေးမှုရကိုကဝါငယ်ပါတယ်ဆိုရင်ကိုကပြန်ပြီးတော့မလုပ်ပါနဲ့ဗျာတပည့်တော်ဘဏ္ဍဝါရှိပါပြီကိုကနေပြန်ပြီးတော့ဝကြည်ဝငယ်ပြူရမဲ့တောင်းရှိတိတ်တမထေရဒီတိုင်းပဲမိန်ပြီးတော့ဒီတိုင်းပဲနေတယ်ဘာမှပြန်မပြောဘူးသူ့ကိုဘေးကမထေကြီးလို့ဒီလိုထင်နေတကယ်တော့ဝါတဝါမှမရသေးဘူးသိခါတဝါမှမရသေးဘူးအဲ့တော့တနေ့တော့ရဟန်းငယ်လေးတစ်ပါးကတိတ်တမထေကိုမိတယ်ရှင်ဗျာသိခဘဏဝါရပါပြီလေဆိုတော့ငါချင်းနဲ့ငါတဝါမှမရသေးဘူးတဲ့ဒါမျိုးပြန်ပြောတယ်အဲ့တော့ဒီကိုတော်လေးကစောစောအချင်းညာတွေလေမြင်မှာပေါ့မထေကြီးတွေကသူ့တဲ့အသက်ကြီးတဲ့ဝါကြီးတဲ့မထေကြီးကလာတယ် तू ကနေရာတောင်ထမပေးဘူးခယူးကျူစုဖို့ဆိုဝေးရောမင်းမင်းကြီးထိုင်လို့မနေတဲ့မနေထိုင်သာသနာယဉ်ကျေးမှုတွေပြည့်ဝပြီးတော့နေတော့ ဒီကိုယ်တော်လေးကဝါမရှိဘူးလဲကြားရောဘယ်လိုပြောလိုက်လဲဆိုတော့အာဟုသောဒုဗ္ဗိနိတမဟံလကအတ္တနောပမာဏနာဇာနာတိတဲ့ငါရှင်ပြောဆိုရခက်တဲ့ယဟန်အိုကြီးတဲ့သင်ဟာကိုယ်ပမာဏကိုမသိလိုက်လေခြင်းတဲ့ဒါမျိုးလေးပြောလိုက်တယ်ဣတကေမာထေရီဒိဋ္ဌဝါတာမိစီကံမာမတ္တံပိနာကရောတိတဲ့ကိုယ်ပမာဏကိုမသိလိုက်တဲ့ကိုရောကြီးတဲ့ပြောဆိုရခက်လိုက်တဲ့ကိုရောအိုကြီးတဲ့ဒါမျိုးတော့ပါပါသေးတယ်ဒါလောက်ကြီးမထေမြတ်တီကိုရသိခါကြီးတဲ့ပုဂ္ဂိုလ်ကြီးလာနေတာမြင်တာတောင်မှရှ िख ိုးဖို့နေနေတာသာအယုဒေပြုမှုလေးတောင်မှမရှိဘူးလက်အုပ်လေးတောင်မှမချီဘူးတဲ့နေနိုင်ရဲလိုက်တာတဲ့ဘုဒ္ဓယာပုစီယမာနေတုံနီဟောတိတဲ့မထေကြီးတွေလက်အုပ်ချီပြီးတော့ဘာလုပ်ပေးရမလဲဖေရတောက်ရေးခတ်ပေးရမလားဖေရဒါမျိုးဝကြီးဝငယ်ကိုပန်ပြောတဲ့အခါလည်းပဲဘာမှတပိတော့ငယ်ပါသေးတယ်ပြန်ပြီးတော့မလျှောက်ပဲနဲ့တိတ်တိတ်ဆိတ်ဆိတ်နဲ့လက်ခံနေတဲ့သဘောနေတယ်တဲ့အဲ့တော့ကိုယ်ပမာဏကိုမသိလိုက်တဲ့ကိုတော်ကြီးတဲ့နောက်ဘာဆက်ပြောသေးတယ်ဆိုတော့ကုတ်ကုတ်စာမတ်တန်ပိဒေနတိတိအစ္ဆရံပဟရီတဲ့ကိုယ့်ရဲ့ပမာဏကိုမသိတဲ့အတွက်တင့်မှာဒါမျိုးတွေလည်းပဲမလုပ်ဝကြီးဝငယ်လည်းပဲမလုပ်ဟိုကဝကြီးဝငယ်ပန်ပြောတယ်လည်းပဲငြိမ်ငြိမ်လေးနေတယ်အဲ့တော့ကိုကုတ်ဆာမြနောင်တတရားတောင်မရှိရှာဘူးဆိုပြီးတော့အဲ့တော့ကိုတော်လေးရဲ့လက်ဖြောက်တီးလိုက်တယ်လက်ဖြောက်တီးတယ်ဆိုတာကိရဲ့ရှုံချတဲ့သဘောပေါ့ဒီကိုတော်ကြီးဘယ်နဲ့ကိုတော်ကြီးလဲမသိဘူးအလိုက်မသိတဲ့ကိုယ်ပမာဏကိုမသိတဲ့ကိုတော်ကြီးမထေကြီးတွေကိုလည်းဝတ်ကြည်ဝငယ်နဲ့မပြုစုအယုသေးမြမပေးမထေကြီးတွေရဲ့လှုပ်တော့လည်းပဲမိမ့်ပြီးတော့ဒီလိုပဲငြိမ်နေတယ်ဒါကိုပဲနောင်တတရားမြတောင်နောင်တတရားမြတောင်မရတဲ့ကိုတော်ကြီးလို့ဒါမျိုးတော်တော်ကြီးကိုပြင်းပြင်းထန်ထန်ကဲ့ရဲ့ပြစ်လိုက်တယ်အဲ့တော့ဘုန်းကြီးတို့သာသနာယဉ်ကျေးမှုချုပ်ရင်းရင်သူတော်ကောင်းတွေမကြိုက်ဘူးဆိုတာပေါ်လွင်သွားပါတယ်အဲ့တော့တိဋ္ဌမထေရမြတ်စွာဘုရားနဲ့ညီကိုဝမ်းပွဲဆိုတော့မင်းမျိုးလည်းပဲဖြစ်နေတော့မာမာနာလည်းပဲတိတ်ကြီးတာပေါ့အဲ့တော့ तू ကမေးတယ်ကိုတော်တို့ကကိုတော်ကဘသူစီလာတာလဲတဲ့ तू ကပြန်ပြီးတော့မေးတယ်မြတ်စွာဘုရားစီလာတာပါဆိုတော့ကိုတော်တို့ကတပည့်တော်ကိုဘသူထင်နေတယ်လေတဲ့ကိုတော်တို့အမြင့်ကနေစပြီးတော့ဖြတ်ပြစ်မယ်ဆိုပြီးတော့ပြောလည်းပဲပြောကိုစင်ရဲ့စိတ်စင်ရဲ့နဲ့မျက်ရည်တွေကလည်းပဲရွှဲလို့ငိုပြီးတော့မျက်စွာဖျားတန်သွားတယ်အသက်ကြီးမှဝက်လာပြီးတော့မျက်ရည်တွေရွှဲကိုစင်ရဲ့စိတ်စင်ရဲ့နဲ့ငိုပြီးတော့မျက်စွာဖျားတန်သွားတယ်အဲ့တော့ယဟန်တော်တွေကလည်းပဲသူမျက်စွာဖျားတန်မှာဘာဒီမျက်လျှောက်ပြောမလဲဆိုပြီးနောက်ကလိုက်သွားကြတယ်ယဟန်တော်ချို့ရတယ်အဲ့တော့မျက်စွာဖျားကတိတ်တာတဲ့ကိုစင်ရဲ့စိတ်စင်ရဲ့နဲ့မျက်ရည်တွေကလည်းပဲရွှဲလို့ငိုပြီးတော့ဘာလို့နေရတာလဲဆိုတော့မြတ်စွာဘုရားတဲ့ဟောဒီယဟန်ကြီးကတပည့်တော်ကိုဆဲပါတယ်ဘုရားတဲ့သူကဒါမျိုးလျှောက်လိုက်တယ်မြတ်စွာဘုရားတော့သိတော်မူပါတယ်အဲ့တော့မြတ်စွာဘုရားမေးလိုက်တယ်တိတ်တာတဲ့သင်ကဘယ်နေရာမှာထိုင်ခဲ့တယ်လဲမှန်လားပါဘုရားတပည့်တော်အနေနဲ့မြတ်စွာဘုရားကိုချီးကပ်ရာဇယက်ကျောင်းရဲလေမှာရှိတဲ့ဇယက်မှာတပည့်တော်ထိုင်နေပါတယ်တဲ့တိတ်တာတဲ့ကိုယ်တဲ့တိခါကြီးတဲ့မထေကြီးတွေလာတာကိုသင်မမြင်ဘူးလားဆိုတော့မြင်ပါတယ်ဘုရားတဲ့အဲ့ဒီလိုမြင်တဲ့အခါမှာသင်ဟာကြွပါဖေရလာပါဖေရခရီးဥကြိုဆိုမှုရောပြုတ်သလားဆိုတော့မပြုတ်ပါဖေရလို့သူပြန်လျှောက်တယ်အဲ့တော့ခရီးဥကြိုဆိုမှုမပြုတ်ဘူးဆိုတော့မထေကြီးတွေမှာပါလာတဲ့တပိတ်တို့သင်္ကန်းတို့ခုချက်ဆိုရင်တော့လက်ဆွဲအိတ်တို့စသည်ဖြင့်တပိတ်တို့ပေးပါဖေရတပိတ်တို့ကူယူပါမယ်ဖေရဒီလိုရောသင်ပန်ပြောသလားဒါမျိုးလေတပိတ်တို့မပန်ပြောမိပါဖေရတဲ့အမှန်တိုင်းပဲသူလျှောက်ပါတယ်အဲ့တော့မင်းဆော်ဖေရထက်မိတယ်မထေကြီးတွေကိုတဲ့ဝကြည်ဝငယ်ပန်ပြောသလားဘာလုပ်ပေးရပါမလဲဖေရဘာမြန်လိုအပ်ပါသလဲဖေရသင်ပန်ပြောသလားဒါမျိုးတွေကိုသင်လုပ်သလားတောက်ရည်သုံးရည်တပီတော့ခတ်ပေးပါမယ်ဖေရဒါမျိုးကပန်ပြောသလားမပန်ပြောပါဖေရတဲ့နောက်မင်းဆော်ဖေရဆက်မေးတော့မူတယ်ဒီလိုဆိုရှင်မထေကြီးတွေရဲ့အတွက်နေရာထိုင်ခင်းရောပြင်ဆင်ပေးသလားမထေကြီးတွေရောထီချင်းကြီးငါးပါးနဲ့လေးလေးစားစားရှ िख ိုးမှုကိုပြုတ်သလားမထေကြီးတွေကိုတင့်အနေနဲ့ညောင်ညာတဲ့အတွက်လက်ဆုပ်ခြေဆုပ်လက်နေတွေများတင့်ဟာပြုတ်ပေးသလားဆိုတော့ဒါတွေလည်းတပြီးတော့တခုမှမလုပ်ပါဗျာဆိုတော့မြတ်စွာဘုရားကတိတ်တာမန္လကဘိက္ခုနံတပ်ပံအေတံဝတ္တံကာတပ်ပံအေတံဝတ္တံအကရွန်ဒေနဝိဟာရမစ္စေနိတိတိတုံနာဝတ္တတိရဲ့တိတ်တာတဲ့အသက်ကြီးမှဝတ်လာတဲ့ဝါမရသေးတဲ့ယဟန်ကြီးတွေဟာခုငါဖျားမိန်တော်မူခဲ့တဲ့ကျင့်ဝတ်တွေကိုကျင့်သုံးသင့်တယ်တဲ့တကယ်လို့ဒီဝတ်တွေကျင့်ဝတ်တွေကိုမကျင့်သုံးပါဘူးမကျင့်သုံးကျင်ပါဘူးဆိုရင် လူမြင်သူမြင်မနေနဲ့ပေါ့တဲ့ဟောဒီနေရာမှာထိုင်မှုမသင့်တော်ပါဘူးအခြားမမြင်တဲ့နေရာသွားထိုင်ပေါ့ဒီနေရာမှာထိုင်နေပြီးတော့မထီးကြီးတွေလာတာမြင်မှလည်းဒီလိုဝကြီးဝငယ်ကိုမလုတာတော့မသင့်တော်တဲ့အကြောင်းမြတ်စွာဘုရားကမိန့်ကြုံမူတယ်အဲ့တော့တိတ်တာတဲ့ဒီနေရာမှာယဟန်နေမှာအပြစ်မရှိဘူးသင့်အပြစ်ရှိရဲ့ဒါကြောင့်ယဟန်ဒီကိုတောင်းပန်လိုက်ပါလို့မြတ်စွာဘုရားကသူ့ရဲ့အမျိုးဖြစ်တဲ့ညီကိုဝမ်းခွဲဖြစ်တဲ့တိတ်တာမထီးကိုယဟန်တော်ဒီကိုပြန်ပြီးတော့တောင်းပန်ခိုင်းပါတယ်တိတ်တမထေရလည်းပဲကောင်းပါလေမတောင်းမနိုင်ပြတပည့်တော်ကိုဆဲတဲ့ကိုတော်တွေဘယ်နည်းနဲ့မှမတောင်းမနိုင်ဘူးဆိုတော့နောက်ဆုံးမြတ်စွာဘုရားကအတိတ်ဇလံလေးကိုဟောပြီးတော့တိတ်တမထေကိုတရားတပုတ်ဟောတီးတန့်ဟောခဲ့ရပါတယ်အဲ့တရားတပုတ်ဟောပြီးတဲ့အခါမှာနားလေသဘောပေါက်ပြီးတော့တိတ်တမထေဟာတုတ်ပစာဆိုတဲ့လွယ်လွယ်ကူကူပြောဆိုနိုင်တဲ့ဆုံးမစကားကိုနားခံယူခြင်းနဲ့ပုဂ္ဂိုလ်တစ်ပါးဖြစ်သွားခဲ့ပါတယ်အဲ့တော့ဘုန်းကြီးဆိုလိုချင်တာဘာလဲဆိုတော့မြတ်စွာဘုရားရဲ့စကားကဒီဝတရားတွေကိုမပြုကျင်ဘူးဆိုရင်ဒီနေရာမှာမနေနဲ့ပေါ့တဲ့ဒါမျိုးပဲမင်ကြားတော်မူခဲ့တယ်အဲ့တော့ဘုန်းကြီးတို့လည်းပဲဆရာသမားဆရာသမားကျင့်ဖို့ကြည်အောင်ကျင့်တဲ့နေဆရာသမားမကျင့်ဖို့မကျင့်ကျင်ပါဘူးဆိုရင်ဆရာသမားမလုံနဲ့ပေါ့တပါးတဲ့နေပေါ့ဒီလိုဒိဋ္ဌိမျိုးတွေရပါတယ်မိဘဖြစ်လာရင်သာသမီကျင့်ဖို့ကျင့်ကိုကျင့်ပေးရမယ်သာသမီကျင့်ဖို့ကိုလုံမပေးစီရင်မိဘမဖြစ်နဲ့ပေါ့ဒါမျိုးလေးတွေဒိဋ္ဌိရသွားပါတယ်နောက်ယဟန်တော်ကလည်းပဲတိတ်တမထေဘူးငါ့ရှင်ဆုံးမရခဲ့တဲ့ယဟန်အိုကြီးဆိုပြီးတော့ဒီလိုပဲရှုတ်ချပြီးတော့ဝတ်တရားမကြည်ပြွန်တာတွေယဉ်ကျေးမှုမရှိတာတွေကိုပြင်းပြင်းထန်ထန်ဝေဖန်သွားတယ်တဲ့ဒါပါလဲဆိုတော့ဘုန်းကြီးတို့သာသနာယဉ်ကျေးမှုတွေယနေ့ခေတ်မှာဘုန်းကြီးတို့ဆုပ်ယုပ်နေတာလေးတွေကိုဘုန်းကြီးတို့ကပြောပြခြင်းဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားရဲ့အလိုကြရှင်မာကတ္တပရှင်အာနန္ဒယန္တာမရှင်မြတ်ကြီးတွေကဝတ်တရားတွေမကြည်ပြုံလို့ရှိရင်သီလမပြည့်စုံပါဘူး။သီလမပြည့်စုံလို့ရှိရင်စိတ်တဲ့တည်ငြိမ်မှုမရနိုင်ပါဘူး။နောင်တတရားတွေနှိမ့်ဆက်ပြီးတော့စိတ်တွေလွင့်နေတတ်ပါတယ်။အဲ့ဒီလိုစိတ်တဲ့မတည်ကြည်တဲ့ပုဂ္ဂိုလ်တယောက်ဟာတရားထိုင်နေပဲအမှန်တရားကိုမမြင်နိုင်ပါဘူး။အမှန်တရားမမြင်နိုင်လို့နိဗ္ဗာန်မဖို့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ရင်တဏ္ဍာချင်းရဲကမလွတ်နိုင်ဘူး။ဒါကြောင့်နိဗ္ဗာန်မျက်မှောက်ပြုခြင်းပါတယ်ဆိုရင်ဝတ်တရားကြည်ပြုံလောက်ကြလို့မြတ်စွာဘုရားရဲ့အလိုကြမှာခဲ့ပါတယ်။အဲ့တော့ဒီလိုဝတ်တရားကြည်ပြွန်တာဟာကိုချင်းသီလပြည့်စုံအောင်ကြိုးစားနေတာကိုချင်းသီလဟာငါးပါးသီလလုံယုံလေးနဲ့ဒုစရိုက်တရားရှောင်ယုံလေးနဲ့မပြည့်စုံပါဘူးဒါဟာဝါရိတသီလပြည့်စုံယုံနဲ့ရှိပါသေးတယ်စာရိတသီလလည်းပြည့်စုံသင့်တယ်တဲ့ဘုန်းကြီးကတက္ကမတယောက်ကမေးဘူးတဲ့ပေါ့ဘယ်လိုလဲဆိုတော့သူ့မှာတဲ့ဖခင်ကြီးအသက်ကြီးတာရှိတယ်ပေါ့အဲ့တော့တက်ကြီးရာရှိတော့သူ့အနေနဲ့ပြုစုနေရတယ်တောင်းဝန်တရားတွေကြိုးစားပြီးတော့ဆောင်ရွက်နေရတယ်သူမရှိလို့လည်းပဲမဖြစ်နိုင်ဘူးပေါ့ဒါမှမဟုတ်တရားအထုတ်လည်းပဲသွားကျင်နေတယ်တဲ့အဲ့တော့တရားအထုတ်တဲ့သွားကျင်တဲ့စိတ်တနည်းနောက်တစ်ခုကလည်းပဲဖခင်ကြီးတစ်ခုခုဖြစ်သွားမှဆိုရင်တဲ့စိတ်ပြုစုခြင်းတဲ့စိတ်လွန်ဆွဲနေတယ်သူဘာလုပ်တင်ပါတလဲဒီမေခွန်းလေးကိုဘုန်းကြီးကိုမေးခဲ့ဘူးတဲ့အဲ့တော့ဘုန်းကြီးကဘလို့ဖြေလိုက်တယ်ဆိုတော့အချင်းချုပ်အားဖြင့်တော့စောစောကလိုပဲမိဘပေါ်မှာလောက်ရမယ်ဝတ္တရားမကြည်ပြုံမှုဆိုရင်ဘုန်းကြီးတို့ကိုချင်းသီလပြည့်စုံတယ်လို့မခေါ်ဘူးကိုချင်းသီလမပြည့်စုံတဲ့ပုဂ္ဂိုလ်ဟာမိဘတစ်ခုခုဖြစ်သွားရင်တရားထိုင်သွားတောင်မှနောင်တတရားတွေနှိမ့်ဆက်သွားမယ်စိတ်တွေမတည်မငြိမ်နဲ့ဖြစ်သွားမယ်ဒါဆိုရင်အမှန်တရားမြင်ဖို့မလွယ်မဖို့နိဗ္ဗာန်ရဖို့မလွယ်ဘူးဒါကြောင့်မို့မိမိရဲ့တထိုင်နေတဲ့ယန္နာဖြစ်အောင်ဒီတပတ်ထဲနဲ့အရိယာသူတော်စင်ကြီးတွေဖြစ်သွားအောင်ကြိုးစားနိုင်တယ်ဆိုရင်တော့ဒါဘုန်းကြီးကမပြောလို့ပေါ့ဒီလိုမှမဟုတ်ဘူးဆိုရင်ရက်ကလေးခွာပြီးတော့မိဘကိုပြုစုမဲ့ပုဂ္ဂိုလ်ရှိတဲ့ချိန်မှသို့မဟုတ်မိဘမရှိတဲ့ချိန်မှဒါမျိုးလေးတက်နိုင်တယ်မြတ်တရားသွားအထုတ်ရင်နောင်တတရားတွေကျင်းပြီးတော့စိတ်သက်တည်တည်ကြည်နိုင်ပါတယ်မဖို့နိဗ္ဗာန်ပို့ပြီးတော့မြန်မြန်မျက်မှောက်ပြုနိုင်ပါတယ်ဒါတို့ကိုယ့်အကူချင်းချင်းကြည့်ပါမိမိကဒီတစ်ခါသွားပြီးတော့ယဟန္တာဖြစ်အောင်ဘဝပြတ်သွားအောင်အထုတ်နိုင်တယ်ဆိုရင်တော့ဒါဘုန်းကြီးတို့မပြောလို့ပါဘူးလို့ဒီလိုမှမဟုတ်ဘူးဆိုရင်တော့မိဘကိုပြစ်ပြီးတော့သွားရင်နောင်တတရားတွေနှိမ့်ဆက်ပြီးတော့စိတ်တွေမတည်မငြိမ်နဲ့ဖြည့်ပြီးတော့မဖို့နိဗ္ဗာန်နဲ့လွဲတက်ပါတယ်လို့ဒါမျိုးလေးဘုန်းကြီးတို့ဖြေခဲ့ဘူးတဲ့ပေါ့ဒါလည်းပဲဒီတရားတော်အရာဘုန်းကြီးတို့ကဖြေရခြင်းဖြစ်တယ်ပေါ့ခုလည်းပဲဘုန်းကြီးတို့တိတ်တမထေရမြတ်စွာဘုရားရဲ့ညီကိုဝန်းကွဲသူကလည်းပဲမြတ်စွာဘုရားအားကိုးပြီးတော့မာမာနတွေသိပ်ပြီးတော့ထောင်ခဲ့တာဒါပေမဲ့မြတ်စွာဘုရားသူ့ဘက်ကမလိုက်ခဲ့ပါဘူးဝကြီးဝငယ်ဆိုတာပြုတ်ကိုပြုတ်တဲ့နဲ့တဲ့ဒီရင်ကျင်းမှုတွေရှိကိုရှိတဲ့နဲ့ဆိုပြီးမြတ်စွာဘုရားကဟောကြားခဲ့ပါတယ်။နောက်ဘုန်းကြီးတို့မြတ်စွာဘုရားက ီဝတရားတွေနဲ့ဆက်ပြီးတော့ဘလောက်ထိကြည်ပြွန်ကြီးစေခြင်းတည်းလဲဆိုတော့ယဟန်ဖြစ်တဲ့နေ့ကစပြီးတော့မြတ်စွာဘုရားကအထူးမှာတော်မူခဲ့တယ်။ဘုန်းကြီးတို့ဒီထဲမှာဒုံလဘဝတ်ဖူးတဲ့အမျိုးသားတွေပါတယ်ဆိုရင်သိပါလိမ့်မယ်။မြတ်စွာဘုရားရဲ့ဒေသနာအရယဟန်ခံကိစ္စပြီးသွားပြီ။ကမ္မဝါစာမြတ်တိစတုဒ္ဓကမ္မဝါစာ၃ချိန်ဖတ်ပြီးပြီဆိုရင်ဘာလို့ရတယ်လဲဆိုတော့တာဝရီဝါစာယမေတ္တဘာဥတ္တပမနံအာစေကိတဗံဒီဝတ္တဘာကိုအာစေကိတဘောသင်္ကိတိအာစေကိတဗာတဲ့မြတ်စွာဘုရားကယဟန်တစ်ကိုတဲ့တိမ်ကမဆင်းခင်ဩဝါဒစကားခြွေလိုက်ပါဦးတဲ့ဩဝါဒစကားလေးပေးလိုက်ပါဦးအဲ့တော့ဩဝါဒပေးရမယ်အပိုင်းသုံးပိုင်းနဲ့မှာပထမပိုင်းကတာဝရီဝါစာယမေတ္တဘာတဲ့ယဟန်ဖြစ်ရာခဏမှာရှေးခေတ်ကတော့အရေးကြီးတိုင်းတာရခုခေတ်တော့ဘယ်နှနာကြီးဘယ်နှမိနစ်ဘယ်နှစက္ကန့်မှာယဟန်ဖြစ်တယ်မှတ်ထားလိုက်ပါတဲ့ဒီဝဇာဘာကောအာစေကိတဘောဘယ်နှစ်ဘယ်ရက်မှာယဟန်ဖြစ်တယ်။ဥတ္တပမနံအာစေကိတဘံဆောင်းတွင်မဥတ္တဘယ်ဥတ္တမှာယဟန်ဖြစ်တယ်။သင်္ကိတိအလုံးစုပေါင်းပြီးတော့လေပြောလိုက်ပါတဲ့ဆိုလိုတာတော့ယဟန်ကံရချုပ်လေးကိုမှတ်သားမိအောင်ပြောပြပေးပါလို့မြတ်စွာဘုရားကဆရာတွေကိုမှာခဲ့တယ်။မှာခဲ့တဲ့အချိန်ယဟန်ခံပြီဆိုရင်အမြဲဝတ်တဲ့ယဟန်ပဲဖြစ်ဖြစ်ဒုံလဘယဟန်ခံတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုန်းကြီးတို့ဆရာသမားတွေကယဟန်ကံရချုပ်လေးဘယ်ရန်တော်ဟာဘုသူကိုဥပ္ပစေပြုပြီးတော့ဘယ်ကျောင်းတိုင်မှာရှိတဲ့ဘယ်သိမ်းမှာဘယ်နှစ်ဘယ်ရက်ဘယ်နှစ်ခုနှစ်ဘယ်နှစ်လဘယ်နှစ်နာရီဘယ်နှစ်မိနစ်ဘယ်နှစ်စက္ကန့်မှာယဟန်ဖြစ်ပါတယ်ဆိုတာဒါလေးကိုဖတ်ပြရတဲ့အလေးရှိတယ်အဲ့တော့ဒီလိုဘာဖြစ်လို့ဖတ်ပြရတာလဲဆိုတော့ဘုန်းကြီးတို့အဓိကကြီးပဲချက်ကစာရိတ္တသီလလို့ခေါ်တဲ့သာသနာယဉ်ကျေးမှုတွေကိုကျင့်သုံးဖို့တဲ့ဘယ်လိုလဲဆိုတော့ယဟန်ဖြစ်လာလို့ရှိရင်အသက်ကအဓိကမကြတော့ဘူးအဲ့တော့ကိုယ့်ရဲ့10မိနစ်တစ်စက္ကန့်တနာယီစောတဲ့တန်ဃာတွေနဲ့တွေ့ရင်ကိုကယိုယိုသေးသေးဆက်ဆန်းဖို့တာမီစီကံမလက်အုပ်ချီးဖို့ရှ िख ိုးဖို့နေရာပေးဖို့အလုံးသာသနာယဉ်ကျေးမှုတွေကိုကိုကလုပ်ရတယ်ကိုတဲ့10မိနစ်တစ်စက္ကန့်ရဟန်းဖြစ်တာနောက်ကြပါတယ်ဆိုရင်လေကိုကနေပြီးတော့အယုသေးခံယူတာတို့ဒါမျိုးလေးတွေဘုန်းကြီးတို့လုပ်ပေးရတယ်ဒါဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားစာရိတ္တသီလချို့ယွင်းသွားမှာဆိုလို့သာသနာယဉ်ကျေးမှုကြီးပျောက်သွားမှာဆိုလို့ရဟန်းဖြစ်တာခဏလေးမှာပဲမြတ်စွာဘုရားကဥပ္ပဇေဆရာတွေကိုဩဝါဒပေးလိုက်ပါတဲ့ဒီလိုလေးမှတ်သားပါဒီလိုမှတ်သားပြီးတော့သာသနာယဉ်ကျေးမှုဖြစ်တဲ့ဆိုတော့တိတ်တမထေကြီးမလုတဲ့အမူအရာမျိုးတွေလုတဲ့အမူအရာမျိုးတွေဖြစ်သွားမှာဆိုလို့ရိုင်းဆိုင်တဲ့တန်ဃာတွေဖြစ်သွားမှာဆိုလို့ဒီလိုယဉ်ကျေးမှုလေးတွေကိုလိုက်နာကျင့်သုံးစေခြင်းလို့မြတ်စွာဘုရားကမေးကြားတော်မူခဲ့တာပါဒါဘုန်းကြီးတို့သူတော်ကောင်းတွေရဲ့အစဉ်ဆက်မေးကြားတော်မူချက်မြတ်စွာဘုရားရဲ့လမ်းညွန်ချက်ဖြစ်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့ရှင်အာနန္ဒာတို့ကိုကြည်ရင်လည်းပဲသိနိုင်တာပဲဘယ်လိုလဲဆိုတော့ဒီလိုရှစ်ခိုးတယ်ပူဇော်တယ်ဆိုတာရှင်အာနန္ဒာတို့ကျင့်သွားတယ်ကျင့်ဖို့လေဒါတွေကိုလည်းပဲဘုန်းကြီးပြည့်ရင်ပြောပြအောင်မယ်နောက်ရှင်သာရိပုတ္တရာကြောင့်ဘုန်းကြီးနည်းနည်းပြောပြအောင်မယ်ရှင်သာရိပုတ္တရာကိုတော်မြတ်ဒီလိုယဉ်ကျေးမှုတရားဝတ်တရားတွေဘလောက်ကြည်ပြွန်ခဲ့တယ်လေဒါလေးဟာကြည်ညိုဖို့အားကြဖို့နည်းနည်းလေးပြောပြပေးအောင်မယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာဆိုတာကမြတ်စွာဘုရားပြီးလို့ရှိရင်ပညာရာမှာအမြင့်မြတ်ဆုံးပုဂ္ဂိုလ်မြတ်စွာဘုရားရဲ့အကမဟာသာဝကလက်ရာတော်ရင်မြတ်စွာဘုရားပြီးလို့ရှိရင်ရှင်သာရိပုတ္တရာဟာကြီးကျယ်ဆုံးပုဂ္ဂိုလ်ပဲမြတ်စွာဘုရားဘလောက်ထိအားကိုးတယ်လဲဆိုတော့ငါဘုရားမရှိတဲ့ရက်မှာသာရိပုတ္တရာရှိနေမယ်အဲ့ဒီသာရိပုတ္တရာရှိနေတဲ့ရက်ဟာငါဘုရားမရှိဘူးလို့ပြောလို့မရဘူးတဲ့အဲ့တော့သာရိပုတ္တရာရှိရင်ငါဘုရားရှိတာ ਨੇ အတူတူပဲဆိုပြီးတော့တန်းတူထားပြီးတော့မြတ်စွာဘုရားကရှင်းမြောက်တော်မူခဲ့တဲ့အင်မတန်မြင့်မြတ်တော်မူခဲ့တဲ့သဘောထားအင်မတန်ပျော်ပြောင်းတော်မူခဲ့တဲ့ရှင်သာရိပုတ္တရာအဲ့တော့ရှင်သာရိပုတ္တရာဘလောက်ထိဒီလိုသာသနာယဉ်ကျေးမှုဖြစ်တဲ့စာရိတ္တသီလတွေကိုမျက်မျက်နှုံနှုံကျင့်သုံးခဲ့တယ်လဲဆိုတာဒါဘုန်းကြီးပြောပြပေးမယ်ရှင်သာရိပုတ္တရာဘုန်းကြီးတို့ညအိပ်ပြီဆိုရင်ဘလို့လုပ်တယ်လဲဆိုတော့သူ့ရဲ့ဆရာသောတာပန်ဖြစ်အောင်တရားဟောပေးဘူးတဲ့ရှင်အတ္တသီရှိတဲ့အရက်ကိုခေါင်းပြုတ်ပြီးတော့ကျင်းလေးရှိတယ်တဲ့ဒါရှင်သာရိပုတ္တရာရဲ့ဆရာသမားအပေါ်မှာဘလောက်ယိုသေးမျက်နှုံးမှုရှိတယ်လဲဆိုတာဒါလေးကိုခွန်ကြီးတို့သိဖို့ပါခွန်ကြီးတို့တွေကဒကာဓမ္မတွေတွေကပုထုဇဉ်ပဲရှိသေးတာရှင်သာရိပုတ္တရာကိုတော်မြတ်ဟာသာသနာမှာဖျားပြီးလို့ရှိရင်အင်မတန်မြင့်မြတ်တဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်မျိုးတောင်မှကိုယ့်ကိုတရားပြဘူးတဲ့ခွန်ကြီးတို့ဆရာသမားအဲ့ဒီဆရာသမားကိုဘလောက်ထိလေးစားတယ်လဲဆိုရင်ရှင်အတ္တကြီးမထေရမြောက်မှန်တရင်တုံနေဆိုရင်မြောက်ရက်ကိုခေါင်းပြုတ်ပြီးတော့ကျင်းလေးရှိတယ်တောင်ရဲ့အရှိရဲ့အနောက်ရဲ့စသည်ဖြင့်ရှင်သာရိပုတ္တရာရှင်အတ္တသီတိဘယ်မှာတရင်သုံးတယ်လဲသူသိလို့ရှိရင်ရှင်အတ္တသီရှိတဲ့ဘက်ကိုခေါင်းပြုတ်ပြီးတော့ကျင်းနေတဲ့ဒါပါလဲဆိုတော့ဂါရုဂါရဝတရားယုတိလေးစားမှုသာသနာယဉ်ကျေးမှုဒါဘုန်းကြီးတို့မကျင်းလည်းပဲအာဘတ်နေနေအပြစ်နေနေမရှိပါဘူး သို့သောစိတ်သက်ကမြင့်မြတ်သောဆရာသမားကိုအလေးကရုပြုတဲ့ယဉ်ကျေးမှုတွေကိုရှင်သာရိပုတ္တရာဒီလောက်ထိကျင့်သုံးသွားခဲ့ပါတယ်။နောက်တစ်ချက်ဘုန်းကြီးပြောမယ်။ရှင်သာရိပုတ္တရာကိုတော့မြတ်သတင်းသုံးနေပေါ့အမြဲသတင်းသုံးနေအချက်ကလေးတွေတစ်ခါတရံဝါတွင်သုံးလားသတင်းသုံးနေဒီလိုရှိတယ်ပေါ့။အဲ့တော့အဲ့ဒီရှင်သာရိပုတ္တရာသူသတင်းသုံးနေအချက်မှာဘယ်လိုနေတယ်လဲ။ဘယ်လိုသတင်းသုံးခဲ့တယ်လဲဆိုတော့မနှက်လင်းလို့ရှိရင်တန်ဃာတော်ရှင်မြတ်တေရဲ့ဆုံးခံထွက်ကြရတယ်။တန်ဃာတော်ရှင်မြတ်တေဆုံးခံထွက်လို့ရှိရင်ရှင်သာရိပုတ္တရာစောစောစီစီမထွက်ဘူး။နောက်ကြပြီးမှဆုံးခံထွက်လေရှိတယ်။အဲ့တော့ဘာတွေလုပ်နေတယ်လဲဆိုတော့ရှင်သာရိပုတ္တရာကြောင်ဝင်ထဲမှာလှည့်ပြီးတော့ကြည့်တယ်တဲ့။တိဋ္ဌိတွေကအမြင်မတော်တာရှိရင်ကဲ့ရဲ့မှာစိုးလို့တိဋ္ဌိတွေကလည်းတစ်ခါတည်းရင်ဝင်းဝင်ပြီးတော့ကြည့်တတ်တယ်။အဲ့တော့ရှင်သာရိပုတ္တရာလှည့်ကြည့်တဲ့အခါတစ်ခါတည်းရင်တပြဲမစီမလျာရတဲ့နေရာတွေ့ရင်လှည့်လိုက်တာပဲ။တခါတည်းရင်အမိုက်မကြုံတဲ့နေရာလေးတွေတွေ့ရင်အမိုက်ပုံတွေတွေ့ရင်ရှင်သာရိပုတ္တရာကိုတော့မြင်အမိုက်ကိုကိုယ်တိုင်ကြုံပြလိုက်တာပဲမျက်စိနဲ့မြင်ကြည့်နော်သာသနာထိတ်ကောင်ဖြစ်တဲ့မျက်စွာဘုရားပြီးလို့ရှိရင်အမျက်မျက်ဆုံးဖြစ်တော်မူတဲ့ရှင်သာရိပုတ္တရာကိုတော့မြင်မျက်စိနဲ့မှန်းပြီးတော့ကြည့်လိုက်ပါကျောင်းဝင်းကြီးတဲမှာတပြက်စီလဲနေတဲ့ပုံရိပ်မြင်ကြည့်လိုက်ပါဘလောက်ကြည်ညိုစရာကောင်းလဲမိမိတို့ပုထုဇဉ်တွေရဲ့စိတ်ဓာတ်နဲ့ဘလောက်ထိကြွားချားသလဲတခါတည်းရင်ရှင်သာရိပုတ္တရာအမိုက်တောင်းကြီးထမ်းပြီးတော့ပြစ်ဓာတ်ကြီးရှိခဲ့မှာပဲအမိုက်ကြီးကြုံနေနောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေတရင်သုံးတဲ့ကရင်တို့တောက်ရီအိုးတို့သုံးဆောင်တဲ့တောက်ရီအိုးတို့အမြင်မတော်ဘူးဆိုရင်သူကကောင်းကောင်းမွန်မွန်လေးတွေပြင်းပြီးတော့ထားတယ်ပြီးမှဆုံးခံကြွားတယ်တဲ့ကရှင်သာရိပုတ္တရာဘုတရားလေးတွေကိုဘလောက်မြင်းမြန်နုံနုံကျင့်သုံးခဲ့တယ်လဲနောက်ပြီးတော့တခါတည်းရင်ဂိလာနာတွေရှိလို့ရှင်ရှင်သာရိပုတ္တရာဆုံးခံမကြွားခင်မှာဂိလာနာဆောင်တွေသွားပြီးတော့ရှင်ဖျားတို့ဗာမြန်လူရှိပါတယ်လဲသွားပြီးတော့မိန့်တော်မူတယ်ဘုရားထောဘက်လိုချင်ပါတယ်ပြာရည်လိုရှိပါတယ်ပြောလိုက်လို့ရှိရင်အဲ့ဒီဂိလာနာတန်ဃာတွေရဲ့တပည့်လေးတွေကိုရင်ငယ်လေးတွေကိုခေါ်ပြီးတော့ရှင်သာရိပုတ္တရာဆွမ်းခံကြွဆွမ်းခံကထောဖတ်သူပြာရည်သူရလာလို့ရှိရင်ပေးလိုက်တယ်တကယ်လို့မရဘူးဆိုရင်ရွှေမျိုးတော်တဲ့အိမ်ရင်ရင်နီနီပစ္စည်းလေးပါဖိတ်မှန်းထားတဲ့အိမ်တွေကိုကြွပြီးတော့ထောဖတ်သူပြာရည်သူရလို့ရှိရင်ကိုရင်လေးတွေနဲ့ပေးလိုက်တယ်ဂိလာနာပြုစုတယ်ဆိုတာတဲ့ဖရာသူတော်ကောင်းတွေပစ္စေကပုတ္တရာရှင်မြတ်တွေချီးကျူးတဲ့လို့ဒါကြောင့်မမေ့မလျော်တင်တို့ရဲ့ဆရာကိုပြုစုရပါဆိုပြီးရှင်သာရိပုတ္တရာမှားတမ်းလေးခြွေပြီးမှကိုရင်လေးတွေလက်ထဲမှာထောဘတ်တို့ပြာရီတို့ထည့်ပေးပြီးတော့ပြန်လွတ်လိုက်တယ်တဲ့။ကဲဂိလာနာပေါ်မှာဖြားနာနေတဲ့ပုဂ္ဂိုလ်ပေါ်မှာရှင်သာရိပုတ္တရာမေတ္တာကရုဏာဘလောက်ကြီးမားသလဲ။ဝတ္တရားဘလောက်ကြည်ပြွန်သလဲ။နောက်ပြီးတော့ဒီတန်ဃာတော်ရှင်မြတ်တွေမလုချင်တဲ့အမိုက်ယုံတာတပြက်လဲတာကိုတော်တိုင်ဝင်ပြီးတော့လုခဲပါတယ်။အဲ့တော့ရှင်သာရိပုတ္တရာဒီယဉ်ကျေးမှုစာရိတ္တသီလတွေကိုဒီလောက်ကြည့်မြဲမြံနုံနုံကျင့်ခဲ့တယ်ဆိုတာဒါလေးကိုယနေ့မင်္ဂလာဈေးရအလုံးတော်ဓမ္မမိတ်ဆွေတွေကိုသိစေချင်ပါတယ်။တချို့ကကြတော့မိဘတွေကိုကိုယ်တိုင်မပြုစုဘူးငါတဲ့လူနဲ့ပြစ်ထားတယ်အဖော်နဲ့ပြစ်ထားတယ်ဒါမျိုးတွေမလုပ်ပါနဲ့ကိုယ်တိုင်တက်နဲ့နေမြကျင့်သုံးရပါတယ်မလွဲသာလို့ထားရတယ်ဆိုတဲ့စိတ်ကလေးမိဘကိုကိုယ်တိုင်ပြုစုမယ်သာသနာအတွက်ကိုယ်တိုင်ပေးဆက်မယ်ဒီစိတ်ကလေးတွေကအမြဲတမ်းနှလုံးသားထဲမှာမွေးမြူထားတင်နေလေ့ကျင့်ကောင်းလေးတွေဖြစ်တယ်ဆိုတာဒါဘုန်းကြီးကပြောပြတာပါအဲ့ဒါကရှင်သာရိပုတ္တရာသူအမြဲနေတဲ့နေရာမှာအမြဲတမ်းကျင့်နေရှိတဲ့ကျင့်ဝတ်ကလေးပေါ့နောက်ဒေသစာရီကြွတဲ့အချိန်ကျတော့ရှင်သာရိပုတ္တရာဘလို့ပြုတ်မှုတတ်တယ်လဲဆိုတော့တခါတည်းရမျက်စောဖရာကဒေသစာရီခရီးကိုခရီးရှိကြွတာလေးလည်းရှိတယ်ပေါ့အဲ့တော့ရှင်သာရိပုတ္တရာကမျက်စောဖရာဒေသစာရီကြွပြီဆိုရင်ငါအခမဟာတာဝကပဲဆိုပြီးမြတ်စွာဘုရားနဲ့နောက်ကနေထက်ချက်မကွာလိုက်တာဒီလာမျိုးမလုပ်ဘလို့လဲဆိုတော့လူဆိုတာနေရာလိုချင်ရတယ်လေဒါပေမဲ့ရှင်သာရိပုတ္တရာနေရာမလိုချင်ဘူးမြတ်စွာဘုရားရှိရယဟန်တော်ဒီနဲ့ကြွပြီဆိုရင် तू ကနောက်ဆုံးမှခြံနေခဲ့တယ်ခြံနေပြီးတော့ဘလို့လုပ်တယ်လဲဆိုတော့အသက်ကြီးလွန်းတဲ့မထေရကြီးတွေအသက်ငယ်လွန်းတဲ့ကိုတော်လေးတွေဖြားနာနေတဲ့တန်ဃာတွေရှိတယ်ပေါ့အဲ့တော့သူတို့စီသွားပြီးတော့မြတ်စွာဘုရားကမနှခင်းလို့ကြွသွားပြီဆိုရင် तू ကသွားပြီးတော့အဲ့ဒီကိုယ်တော်လေးတွေနာကျင်နေတာလေးတွေကိုစီလေးနဲ့သုပ်ပြီးတော့လိမ့်ပေးတယ်။လိမ့်ပေးပြီးတော့သူတို့ရဲ့တပိတ်သင်္ကန်းတွေကိုရှင်သာရိပုတ္တရာသူ့ရဲ့တပိတ်ယဟန်ငယ်ကိုရင်လေးတွေကိုယူခိုင်းလိုက်တယ်။ယူခိုင်းပြီးတော့ညနေဆောင်မှာပဲဖြစ်ဖြစ်နောက်တရံမှာပဲဖြစ်ဖြစ်သူတို့အနာရောဂါလေးတွေတတ်တာမှရှင်သာရိပုတ္တရာဖေဖေမမနဲ့ခေါ်ပြီးတော့မြတ်စွာဘုရားနောက်ကဒေသစာကြီးကြွားတယ်တဲ့။အဲ့တော့ရှင်သာရိပုတ္တရာအကျိုးရှိတဲ့လုပ်ငန်းကိုပဲလုပ်တယ်။နေရာရယုံမြလုပ်ငန်းကိုမလုပ်ဘူးဆိုတာဒါဘုန်းကြီးတို့တိတ်ပြီးတော့တူယူစရာကောင်းတဲ့အချက်ကလေးတွေဘုန်းကြီးတို့ယနေ့ခေတ်ကြတော့နာမည်ရမယ့်နေရာကတိတ်ပြီးတော့နေချင်ရတယ်မထင်မရှားနဲ့အကျိုးပြုရမယ့်လုပ်ငန်းဆိုရင်တိတ်ပြီးတော့မလုပ်ချင်ကြပါဘူးဘုန်းကြီးတို့သာသနာတော်မှာလည်းပဲဒီတိုင်းပဲဒီလိုစာချတယ်ဆိုတာပင်မန်းရတာပဲစာချတယ်ဆိုတာလူတိုင်းလူတိုင်းအသိမှတ်ပြုချင်မှပြုကြတာသို့တော့သာသနာအတွက်တိတ်ပြီးတော့မျိုးဆက်တွေက ကောင်းကောင်းမွေးဖွားပြီးတော့သာသနာတော်ကြီးရဲ့အတွက်အင်မတန်ကြိုးများတဲ့လုပ်ငန်းသို့တော့ယနေ့ခေတ်မှာဘုန်းကြီးတို့အားနယ်သွားပါပြီ။တနေ့ကဘုန်းကြီးဆရာတော်တပားကိုသွားပြီးတော့ကြတော့တယ်ပေါ့။သွားကြတော့ဆရာတော်ကတက်တော်80ရှိနေပါပြီ။ဆရာတော်ကဘုန်းကြီးကိုဗာမိတ်မလဲဆိုတော့သူတပည့်လေးတပားတဲ့အင်မတန်စာတော်တယ်ပေါ့။အသက်ကလည်းငယ်သေးတယ်။အဲ့တော့သူကနေပြောတယ်ဘလို့မိတ်လဲဆိုတော့တက်ကြသည်ဟာပြီးဝန်သားလေးလောက်ပါလားစာချဘုန်းကြီးကောင်းဖြစ်သွားအောင်စာချဘုန်းကြီးဖြစ်တဲ့ကရေချင်းပြေသွားအောင်စာတင်တိုက်လုပ်တဲ့ကရေချင်းပြေသွားအောင်တက်ကြသည်ဟာပြီးဝန်သားလေးလောက်ပါလို့သူကမိန်တယ်တဲ့မိန်တော့သူ့ရဲ့တပည့်လေးရဲ့သူ့ကိုဗာပြန်ပြောတယ်ဆိုတော့ဆရာတော်ပြီးဝန်သားခစ်ကကုံသွားပါပြီယနေ့ခေတ်ဟာဒေါက်တာခစ်ဖြစ်သွားပါပြီတရားဟောတာတောင်မှဒေါက်တာပွဲလေးရမှပို့ပြီးတော့အဆင်ပြေပါတယ်ဆိုပြီးတော့ငါ့ကိုပြောတယ်ကွာတဲ့ဆရာတော်ကဝမ်းနည်းနေကိုပေါက်ပါတယ်ဘုန်းကြီးကိုဒါမျိုးမိန်ကြားလိုက်တယ်ဆိုလိုတာကဘာလဲဆိုတော့သာသနာမှာနောက်ကိုရနေပြီးတော့မထင်မရှားနဲ့သာသနာရဲ့အရေးကြီးတဲ့အရင်မြစ်လို့ခေါ်တဲ့စာချဘုန်းကြီးများစွာကိုထုတ်ပေးဖို့သာသနာရှိအောင်စာချမဲ့ပုဂ္ဂိုလ်တွေထုတ်ပေးနိုင်တဲ့စွမ်းရည်ရှိဖို့ဒါတွေတဲ့ရှေ့ရနေပြီးတော့ထင်ထင်ရှားရှားနဲ့လူသိသူသိဒါမျိုးလေးတွေကိုသဘောကျလာတာများတယ်ဆိုတာဒါဘုန်းကြီးတို့ဒီဆရာတော်ဘုရားကြီးရဲ့စကားကဘုန်းကြီးတို့တက်တည်ခံနေပါတယ်ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးတို့ကိုယဉ်နီးလို့ထုတ်ပြောလိုက်တာပါစိတ်မကောင်းစရာလေးတွေပေါ့အဲ့တော့ခုခေတ်မှာမြင်လာကြတာကရှေ့တန်းကနေပြီးတော့လူသိအောင်သူသိအောင်နာမည်ကြီးအောင်ဒီလိုနေရာတွေကနေခြင်းပြီးတော့လူမသိသူမသိနဲ့သာသနာအတွက်အကျိုးရှိတဲ့လုပ်ငန်းလုပ်မယ်ဆိုတဲ့ဒါမျိုးတွေကအင်မတန်နှေးပါလာပြီဆိုတဲ့အတိတ်ပဲမျိုးကိုဖော်ဆောင်နေပါတယ်ခုရှင်သာတိဗုဒ္ဓကိုတော်မြတ်ကမြတ်စွာဘုရားနဲ့အတူမလိုက်ပါဘူး။နောက်ကနေပြီးတော့စောစောကငေလွန်းတဲ့တန်ခါလေးတွေ၊ကြီးလွန်းတဲ့မထေကြီးတွေ၊နောက်ပြီးတော့ဖျားနာနေတဲ့တန်ခါတွေ၊ပြူစုစီလေးတွေနဲ့လိမ့်ပေးညံနေကြမှခေါ်သွားတယ်။တခါတရံတညာအိပ်ပြီးနောက်ရက်ကျမှသူတို့အဆင်ပြေမှဖေဖေမမနဲ့သူ့ရဲ့တပည့်လေးတွေကိုသင်္ကန်းတပိတ်ပရိက္ခရာကင်ထားပြီးတော့ရှင်သာတိဗုဒ္ဓဖေဖေမမနဲ့ကြွရတယ်။တခါတရံအလိုက်မသိတဲ့ကိုတော်တွေနဲ့တွေ့လို့ရှိရင်ရှင်သာတိဗုဒ္ဓကမြတ်စွာဘုရားတရင်သုံးတဲ့စီမိပေမဲ့လို့တခါတည်းရင်ကြောင်းမှမရဘူးတဲ့နေရာမရနိုင်တစ်ပင်အောက်မှာတညာလုံးတရင်သုံးရတဲ့ရက်တွေရှိခဲ့တယ်အဲ့တော့ရှင်သာရိပုတ္တရာဘလောက်ထိဘုန်းကြီးတို့လူတွေလို့ပြောရင်တော့လူမှုဝတ္တရားတန်ဃာတွေလို့ပြောရင်တော့ကျင့်ဝတ္တရားတွေဘလောက်ထိကြည်ပြွန်တယ်လဲဘလောက်ထိမြင်နိုးခဲ့တယ်ဒါတွေကိုဘုန်းကြီးတို့တရားဓမ္မတွေအလုံးသိဖို့လိုအပ်ပါတယ်အဲ့တော့ဒီလိုလောက်တာဘုန်းကြီးတို့ပုထုဇဉ်တွေအတွက်ကြတော့သိပြီးတော့အမျက်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ပုထုဇဉ်တွေကမာမာနကြီးနေတာဒီလိုကျင့်ဝတ်လေးတွေရိုသေမှုပြုတာလေးတွေကိလနာတန်ဃာတွေပေါ်မှာဖေဖေမမလှုပ်တာလေးတွေအာလုံပေါ်မှာမျှတာတဲ့စိတ်လှုပ်တာလေးတွေမာမာနတွေရောရောပြီးတော့နိဗ္ဗာန်ရောက်ဖို့တောင်းနှီးဆက်သွားသေးတာပဲဒါကြောင့်မို့ဒီဝတ္တရားတွေဟာရှင်သာရိပုတ္တရာမျက်မျက်နှုံလို့လှုပ်ခဲ့တဲ့ကျင့်စဉ်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေချီးမွမ်းတော်မူခဲ့တဲ့ကျင့်စဉ်တိဒ္ဓမထေရကြီးကိုပဲဒီကျင့်ဝတ်တွေမလှုပ်တဲ့အတွက်မြတ်စွာဘုရားကတရားဟောပြီးတော့ဆုံးမခဲ့ရတယ်ဒီတော့မြတ်စွာဘုရားဒီဝတ္တရားတွေကိုကြည်ပြွန်စေခြင်းနဲ့ဒီဝတ္တရားတွေကြည်မှနိဗ္ဗာန်ရနိုင်တယ်။ဒါကြောင့်ယဟန်ဖြစ်စာဒုံလဘတွေပဲဖြစ်ဖြစ်အမြဲယဟန်တော်တွေပဲဖြစ်ဖြစ်ယဟန်ပြုတ်ပြီးကစားမှာမြတ်စွာဘုရားကတိမ်ငါမချင်းခင်မှာဒီလိုဝတ္တရားကျင့်ဝတ်တွေယဉ်ကျေးမှုတွေဖြစ်ကျင့်နေအောင်မိမိရဲ့ယဟန်ကံရဲ့ချုပ်လေးတွေပြောပြပေးပါလို့အထူးမိန့်ကြားတော်မူခဲ့ပါတယ်။ဒါတွေကသိပြီးတော့အရေးကြီးတယ်။နောက်တစ်ချက်ပြောမယ်ရှင်အာနန္ဒာတို့ကြည့်ဘုန်းကြီးတို့ဒီလိုဝတ္တရားတွေလောက်တာမာမာနနေပါစေပါလေကိုတဲ့ကြည်သူတွေ့ရင်လက်အုပ်ချီတယ်ရိုးရိုးသေးသေးစကားပြောတယ်နေရာပေးတယ်ဒါလေးတွေကသိအရေးကြီးတယ်အဲ့တော့ရှင်အာနန္ဒာတို့ယဟန်ပြုတဲ့အခါမှာကြည်လိုက်သူတို့ရဲ့ဆက်တာတယ်လို့ခေါ်တဲ့ဆံမိုးစိတ်ကျင်ဆွယ်ရိတ်တဲ့ဥပါတိကိုအရင်ဆုံးယဟန်ပြုပေးခိုင်းတယ်ဘာဖြစ်လို့လဲဆိုတော့သူတို့ခိုင်းစေနေတဲ့ပုဂ္ဂိုလ်ကိုအရင်ယဟန်ပြုခိုင်းလို့ရှိရင်သူတို့လည်းသိခါကြီးသွားမယ်ဝါကြီးသွားမယ်ဝါကြီးလို့ရှိရင်သူတို့အစီအကံကိုသူတို့ပြန်ပြီးတော့လက်အုပ်ချီတာရှစ်ခိုးတာလုပ်ရင်သူတို့ရဲ့မာမာနာတရားတွေဟာနေပါပြီးတော့ပျောက်ကင်းသွားပါလိမ့်မယ်တဲ့ဒါကြောင့်သူတို့ရဲ့အစီပါဖြစ်တဲ့ဥပါဠိကိုအရင်ယဟန်ပြုပေးပါလို့ရှင်အာနန္ဒာတို့ရှင်နုရုဒ္ဓတို့စိတ်ကောင်းစိတ်မြတ်တွေနဲ့ဒီလိုဝတ္တရားတွေဖြစ်ကျင့်ရင်လို့အယုသေးပေးခြင်းလို့သူတို့ရဲ့အလုတ္တမဖြစ်တဲ့သူတို့ရဲ့ငယ်ကျွန်ဖြစ်တဲ့ဆက်တာတဲ့ဥပါဠိကိုဘုန်းကြီးတို့အရင်ဆုံးယဟန်ခံပေးခိုင်းခဲ့တယ်တဲ့ဒါလေးတွေကဘုန်းကြီးတို့တတိထားစီရကောင်းတဲ့အချက်ကလေးတွေပေါ့အဲ့တော့ဘုန်းကြီးတို့ဒါလေးတွေကိုပြန်ပြီးတော့အကျဉ်းချုပ်ကြည့်ကြစို့ဒီဝတ္တရားကြည်ပြွန်မှသီလဖြူစင်တယ်သီလပြေဝတယ်ဒါလေးတွေကသိပြီးတော့ရေးကြည့်တယ်အဲ့တော့ဘုန်းကြီးတို့အများဆုံးတွေးကြည့်နေတဲ့မိဘကျင်ဝတ်ဆရာသမားကျင်ဝတ်ဒါလေးတွေကြည့်ကြစို့ ဘိဗာကျင့်ဝတ်ထဲမှာလည်းပဲပါလဲဆိုတော့မကောင်းမြတ်တာကောင်းရာညွန်လက်အတတ်တင်စီတဲ့အတတ်တင်စီဆိုတာပါတယ်မကောင်းမြတ်တာကောင်းရာညွန်လက်ဆိုတဲ့ဆုံးမခြင်းဝတ်တရားရှိတယ်ဆရာသမားရဲ့ကျင့်ဝတ်တွေမှာလည်းပဲပါလဲဆိုတော့အတတ်လဲတင်ပဲ့ပြင်ဆုံးမတဲ့အတတ်လဲပဲတင်ပေးပါပဲ့ပြင်ဆုံးမလိမ္မာရင်ကြီးအောင်ဒါမျိုးတွေကိုလည်းပဲတက်နိုင်တယ်များပြုစုစောင့်ရှောက်ပါတဲ့ဒီကျင့်ဝတ်လည်းပါတယ်အဲ့တော့ဘုန်းကြီးတို့ယနေ့တက္ကရာမကြီးကိုယ့်ပဝန်းကျင်ကိုညနေလေးစောင့်ရပြီးတော့ကြည်လိုက်ပါမိမိတို့အတိုင်းဝိုင်းပြန်ပြီးတော့သုံးသက်ကြည်ပါဘုန်းကြီးတို့တန်ဃာတော်ရှင်မြတ်ဒီကိုယ်တိုင်းဝိုင်းကိုပြန်ပြီးတော့သုံးသက်ကြည်ပါအဲ့တော့ဘာတောင်းကတော့ကြည်ပြွန်ရတယ်လဲဆိုတော့အတတ်ပညာသင်ပေးတဲ့တောင်းကတော့မိပါတွေကလည်းပဲသင်ပေးလိုက်တာဘွယ်ဒီဂရီတွေမြင့်အောင်ဂုံတူတွေများများပေါင်းဒီဝတ်တရားတွေကတော့လောက်ကြတာပဲနောက်ဆုံးပညာတက်မတက်တော့မသိဘူးပေါ့နော်ဘွယ်ဒီဂရီတွေမြင့်အောင်တော့အလုံးဝိုင်းကြိုးစားနေကြတယ်ဆရာသမားတွေရာလည်းပဲငါတို့ကြောင်းကဘလို့အောင်တာငါတို့ဘောဓာဆောင်ကဂုံတုဘဏဘာသာဘဏယောက်ထွက်တာဒါတွေကိုပြိုင်လို့အဲ့တော့အတက်လေတင်ပဲ့ပြင်ဆုံးမဆိုတဲ့တဲမှာအတက်တင်မှုကတော့အလုံးလုတ်ပေးကြတာပဲဒါပေမဲ့ဘာဝတ်တရားတွေကြံနေတယ်လဲဆိုတော့ဆရာသမားတွေကပဲ့ပြင်ဆုံးမဆိုတဲ့ဝတ်တရားအနယ်သွားတယ်မိဘတွေရာလည်းပဲမကောင်းမြတ်တာကောင်းရာညွန်လက်ဒါတွေကိုအနယ်သွားတယ်ဒီတော့ဘာဖြစ်သွားမလဲသီလမပြုစင်နဲ့သီလမပြည့်စုံနဲ့ကိုကျင့်သီလရှောင်ရမဲ့သီလတာပြည့်စုံပြီးတော့ကျင့်သုံးရမဲ့ဝတ္တရားမပြည့်စုံနဲ့ဆရာသမားမိဘတွေဖြစ်သွားတယ်တဲ့ဒါဆိုရင်မြတ်စွာဘုရားလိုကြနိဗ္ဗာန်နဲ့ဝေးတဲ့ပုဂ္ဂိုလ်တွေဖြစ်သွားတတ်တာပဲအဲ့တော့သာသမီတွေဒီလိုပညာသင်ကြားဖို့ဘွယ်ဒီဂရီတွေရဖို့ဒီဘက်ပဲဇောင်းပေးနေတော့ဒီကလေးတွေပညာတက်ကြီးတွေတော့ဖြစ်သွားမယ်ဘွယ်ဒီဂရီတွေအချင်းချင်းတော့ရသွားမယ်ဒါ ਈ မဲ့လို့အသက်ကြီးလာတဲ့ကဆရာဝန်ပြင်းရင်လည်းပဲငါအတွက်ဆုံးမမှုကမရှိခဲ့တော့ငါချမ်းသာဖို့အတွက်ဒီစိတ်နဲ့ဆရာဝန်ပညာကိုသုံးချပြီးတော့ကိုချမ်းသာဖို့ပဲအသုံးပြုသွားတတ်တယ်တဲ့ဒါဆိုရင်မိဘတွေမှာတောင်းဝန်မကြေတော့ပါဘူးမကောင်းတာတားမရပဲပညာသင်ကြားတဲ့နေရာမှာလည်းပဲစိတ်တက်လေးတွေကိုပြုပြင်ပေးရမယ်ကြီးလာလို့ရှိရင်ဒီဘွယ်ရလို့ရှိရင်နိုင်ငံအတွက်ဆင်းရဲသားတွေအတွက်ငါဘလို့မျှတပြီးတော့လုပ်မယ်ဒီလိုလုပ်ရင်းနဲ့ငါဘဝအတွက်လည်းပြည့်စုံသွားနိုင်မယ်ဒီလိုမျှတတဲ့စိတ်သင်မပေးမီတော့ကလေးတွေကကြီးလာတဲ့ကပညာတက်ကြီးတွေတော့ဖြစ်ပါရဲ့ဘွယ်ကြီးတွေကအင်မတန်မှမြင်မားပါရဲ့ရည်ရွယ်ချက်ကဒီပညာတက်လာတာငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဆိုတဲ့နေချင်းချင်းလေးဖြစ်ပြီးတော့အားလုံးဟာဘုန်းကြီးတို့မိဘတွေရဲ့တောင်းဝန်ဆရာသမားတွေရဲ့တောင်းဝန်ဖြစ်သွားပါတယ်ဒါလေးတွေကပသိပ်ပြီးတော့အရေးကြီးတယ်ကျောင်းနေမှာလည်းပဲအတတ်ပညာသင်ပေးရတာသင်ပေးကောင်းပါတယ်သို့တော့ဒီကလေးတွေကိုရည်ရွယ်ချက်မှန်သွားဖို့ဒီအတတ်ပညာဆိုတာတစ်ချိန်မှညံလို့သဘောထားရတယ်ဆရာဝန်ဖြစ်လာလို့ချင်းဆရာဝန်ပညာဝဉဏ်လိုသုံးချပြီးတော့ဝင်ငွေတွေဘာတွေရအောင်ရှာမယ်ဒီရလာတဲ့ငွေနဲ့မျိုးဘာသာသာသနာကိုချီးမြှောက်ရမယ်ဒီပညာကိုအကြောင်းပြုပြီးတော့ဆင်ရဲသားတွေကိုငါဘလို့ကူညီနိုင်မယ်ဒီလိုစိတ်တလေးနဲ့ကိုတက်ထားတဲ့ပညာကိုရှာထားတဲ့စီးစိမ်ကိုမမောတွေ့တာမနေဘဲနဲ့ဘဝင်မြင့်မနေဘဲနဲ့ဒါတွေကိုဉဏ်လိုသဘောထားပြီးတော့ပါရမီဖြည့်နိုင်တဲ့အဆင့်တွေရောက်အောင်လုပ်ပေးနိုင်မှဆုံးမနိုင်မှသွန်သင်နိုင်မှဒီမိဘတွေကလည်းတာဝန်ကိုတရားကျေးတယ်တဲ့မိဘတောင်းဝတရားမှာဘုရားတို့ပညာသင်ပေးရုံဝတရားတစ်ခုလည်းမဟုတ်ပါဘူးမကောင်းတာကိုတားမြစ်ရမယ်ကောင်းတာကိုညွှန်ကြားရမယ်ဆရာသမားရဲ့တောင်းဝမှာလည်းပဲအတက်လဲသင်ပဲ့ပြင်ဆုံးမအတက်တင်ရုံလေးမဟုတ်ပါဘူးဆုံးမဖို့ရှိပါတယ်အဲ့တော့ဘုရားတို့ဒီတန်ခါလောကမှာလည်းပဲဒီတိုင်းပဲဘွယ်ရရအောင်ပညာတက်အောင်ဒီလိုသင်ပေးတဲ့စာသင်တိုက်တွေဟာအဓိကဖြစ်လာပါတယ်ငြိမ်းချမ်းလာအောင်စိတ်တလေးတွေမြင့်လာအောင်မြတ်စွာဘုရားရဲ့တရားတွေကိုသင်ရင်းနဲ့ကြင်ကျင်လောင်းလူတွေပေါ်မှာညာတာတက်အောင်မှားနေတဲ့တရားဓမ္မတွေကိုလှူရင်လှူပစ်စီလမ်းမှန်ကိုငါရောက်ပေးမယ်ငါပြောလိုက်လို့ငါကိုမလှူရင်နေပေါ်မှန်တဲ့ဘက်ငါလှုပ်ပေးမယ်ဒီလိုတတ္တိရှိရှိနဲ့သာသနာပြုရတဲ့ပုဂ္ဂိုလ်တွေဖြစ်လောင်းဒီလိုပြုစုပြောထောင်ပေးတဲ့စာသင်တိုက်တွေအားနဲ့သွားတယ်တဲ့ဒါလေးတွေကဘုန်းကြီးတို့ဆရာသမားရဲ့ကျင့်ဝတ်မိဘတွေရဲ့ကျင့်ဝတ်မပြည့်စုံလားမပြည့်စုံရင်သီလပြည့်စုံလေဖြူစင်တယ်လို့မခေါ်ပါဘူးနောက်တစ်ချက်သွားကြည့်ကြစို့တပည့်တွေသာသမီတွေဘက်ကလည်းပဲငါပညာကြိုးစားနေတာငါစာကြိုးစားနေတာဆိုပြီးတော့စာတကူလည်းပဲကြိုးစားတယ်မိဘပေါ်မှာမိမိတို့ဆက်ဆံတဲ့အခါမာရီကြိုးရင်ရှိတယ်ဒါမျိုးတွေကမသင့်တော့ဘူးပေါ့ခုခေတ်မှာဘုန်းကြီးတို့ဆရာသမားလာတယ်မိဘလာတယ်ဆိုရင်တကယ်တော့သင်ပေးရတယ်နေရာကနေထပေးတာတို့မိဘလာတဲ့အခါမှာနေရာထပေးတာမိဘနဲ့မျက်နှာချင်းဆိုင်ဆရာသမားနဲ့မျက်နှာချင်းဆိုင်တွေ့ရင်ကိုလေးရိုးပြီးတော့မလွဲတာလို့သွားရမယ်ဆိုရင်သွားတာတို့ဒါရီယာဘုန်းကြီးတို့မာမာနနှိမ်ချအောင်သင်ပေးရမယ်ကျင့်ဝတ်တွေပါသို့တော့ယနေ့ခေတ်မှာတော့ ရဲတဲမှုတွေကပါလာပြီးမဲ့ကရုဂါရဝတရားတွေနည်းသွားပါပြီတဲ့ကရုဂါရဝတရားတွေနည်းသွားရင်သာသမိတွေဘက်ကလည်းပဲပညာတက်ကြီးတွေတော့ဖြစ်ပါရဲ့ကိုကျင့်ရမဲ့ဝတရားတွေချုပ်ယွင်းသွားတဲ့အတွက်ကိုကျင့်သီလမပြုစင်ဘူးဒါဆိုရင်နိဗ္ဗာန်ရောက်ဖို့မလွယ်ဘူးဒါကြောင့်ဘုန်းကြီးကဝတရားကြည်မှနိဗ္ဗာန်ရဆိုတဲ့ကောင်းစီနဲ့ယနေ့အလုံးသိသွားအောင်ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးဟောပေးတဲ့ကျင့်ဝတ်လေးတွေမဖြစ်တဲ့လောက်လေးရှိသေးတာအလုံးချက်ကြည့်လို့ရှိရင်တောက်ကိုစီကိုစီတောင်ဝတရားတွေအများကြီးရှိတယ်ဘုန်းကြီးတို့ကြောင်းတိုင်းမှာဆိုရင်လည်းပဲဒါမျိုးတွေမကြမကြပြောရပါတယ်ဘယ်လိုလဲဆိုတော့ဆရာသမားတွေကိုလမ်းကြုံလို့လျှောက်တာဘယ်တော့မှမလုပ်ပါနဲ့လမ်းနေပြီးတော့လာပြီးတော့လှုပ်လေးချပြီးတော့လျှောက်တာမလုပ်ပါနဲ့အရေးမကြီးဘူးဆိုရင်ကြောင်းတိုက်ထဲမှာလာခဲ့ပါတေးသေးချာချာထိချင်းကြီးငါးပါးနဲ့ရှစ်ခိုးပါပြီးမှလှုပ်ချပြီးတော့လျှောက်ပါဒါတွေဟာကိုယ့်ရဲ့မာနတွေကိုနှိမ့်ချရာရောက်ပါတယ်ကျင့်သုံးပေးပါနောက်ပြီးတော့ဆရာသမားတွေလာတယ်အာဂန္တုဆရာတော်တွေကြွလာတယ်ကြွလာလို့ရှိရင်မသိချင်အောင်ဆောင်းမနေပါနဲ့ကြွပြီးတော့ဘသူနဲ့တွေ့ချင်းလိုပါလဲဖေဟာပင်ရမတရင်သုံးပါဗျာတိတိချာချာလေးလုတ်ပေးပါဒါလေးတွေကဘုန်းကြီးတို့ပြောနေရပါတယ်နောက်ပြီးတော့မြတ်စွာဘုရားလိုလားတော်မူခဲ့တဲ့ကျင့်ဝတ်တစ်ခုဘုန်းကြီးတို့လူတွေရောတန်ဃာတွေရောချုပ်ယွင်းနေတာလေးတစ်ခုပြောပြပါဦးမယ်မြတ်စွာဘုရားကတနေ့တော့ခရီးသွားမဲ့တန်ဃာတွေကိုမိန့်ကြားတော်မူတယ်ယဟန်တို့တဲ့တင်တို့ခရီးသွားကြမှာသာရိပုတ္တာကိုပံပြောပြီးပြီလားလို့မိန့်တော်ယဟန်တွေကမပံပြောရသေးပါဗျာတဲ့ဒီတော့မြတ်စွာဘုရားကသာရိပုတ္တရကိုပံပြောသွားကြလို့မိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ခေါင်းကြီးတို့ထာဂရဆရာကရှင်သာရိပုတ္တရကိုဘာလို့ပံပြောခိုင်းတာလဲမြတ်စွာဘုရားရဲ့ရည်ရွယ်ချက်ကဘာဖြစ်လို့ပံပြောခိုင်းရတာလဲဆိုတော့ဒီယဟန်တော်ကြီးကိုကိုကိုတာဝန်သိတဲ့ပုဂ္ဂိုလ်ကြီးဖြစ်အောင်လို့တာဝန်မဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်မသွားအောင်လို့ပံပြောခိုင်းတာပါတဲ့ဒီလိုပံပြောလိုက်တဲ့အတွက်ဆရာသမားကြီးနဲ့အချင်းချင်းမေတ္တာတရားရှင်းနွယ်ပြီးတော့တာဝန်သိတဲ့ပုဂ္ဂိုလ်ကြီးဖြစ်ပြီးတောင်မဲ့တဲ့ပုဂ္ဂိုလ်တွေမဖြစ်တော့ဘဲနဲ့သီလသမားတွေပညာတွေတိုးပွားမှကိုမြင်လို့မြတ်စွာဘုရားကပန်ကြားသွားပါလို့မိန့်ကြားတော်မူခဲ့တာတဲ့ဘုန်းကြီးတို့ယနေ့ခေတ်ကြည့်လိုက်မိသားစုတစုနေကြတယ်တခါတည်းရန်ခင်ပွန်းဖြစ်တဲ့လူကသွားတယ်ဘယ်သွားလို့သွားမှမသိတဲ့အိမ်တွေအများကြီးမေ့ကြည့်ရင်မသိဘူးဆိုတဲ့အဖြေပဲရှိပါတယ်တခါတည်းရန်မိဘတွေကအပြင်ဘက်ထွက်သွားတယ်သားသမီးကိုမေ့တယ်ဘယ်သွားလဲမသိဘူးဆိုတဲ့အဖြေတွေ့ရပါတယ်တခါတည်းရန်မိဘတွေကိုမေးတယ်သာသမီဘယ်သွားလဲမသိဘူးဆိုတဲ့အဖြစ်အဲ့ဒီအိမ်မျိုးဟာကြက်တည်တော်တော်အားနေပါတယ်တဲ့မေတ္တာတရားတွေတော်တော်ကိုပဲအားနေတယ်မေတ္တာတရားအားနေလို့ရှိရင်ကြားတော့ကြက်တည်မင်္ဂလာတွေလည်းညှော်သွားတတ်ပါတယ်မြတ်စွာဘုရားကတော့ခီးသွားမဲ့ယဟန်တို့ကိုသာရိပုတ္တရာကိုပံပြောသွားကြဒါမှကိုယ့်ကိုယ်ကိုတောင်းဝန်သိတဲ့ပုဂ္ဂိုလ်ဖြစ်မယ်တောင်းဝန်သိတဲ့ပုဂ္ဂိုလ်ဖြစ်ရင်သီလသမာဓိပညာတွေတိုးပွားလာမယ်အချင်းချင်းလည်းပဲဒီလိုပံပြောလိုက်တဲ့အတွက်မေတ္တာတရားတွေရမယ်မတင်တာတွေကိုဆုံးမမယ်မသွားတဲ့နေရာဆိုရင်မသွားနဲ့လို့တားမယ်အဲ့တော့သီလသမာဓိပညာတိုးပွားကြောင်ဖြစ်တယ်လို့ဘုန်းကြီးတို့စာပေမှာကောက်ချက်ချပါတယ်ဒါပေမဲ့ဘုန်းကြီးတို့ယနေ့ခေတ်မှာဒါမျိုးတွေအများကြီးတွေ့ရပါတယ်ဘုန်းကြီးတို့တန်ခါလောကမှာဟုတ်ပဲတချို့เจ้าနေမှာဆိုရင်ဘုန်းကြီးကိုမေးလိုက်တယ်ဒီယဟန်ဘယ်ကြွတယ်လဲမသိဘူးစောစောကတော့မြင်သေးတယ်နောက်တကတပည့်ကိုမေးလိုက်တယ်ရှင်ပြားတို့ဆရာဘယ်ကြွတယ်မသိဘူးမနေ့ကတော့ရှိတာပဲဒါမျိုးတွေကဘုန်းကြီးတို့မြတ်စွာဘုရားမင်ကြားတော်မူသလိုဆိုရင်သီလသမာဓိပညာတွေအားနည်းစေပါတယ်ကျင့်ဝတ်တရားတွေချုပ်ယွင်းနေပါတယ်ကျင့်ဝတ်တရားချုပ်ယွင်းတယ်ဆိုရင်နိဗ္ဗာန်နဲ့ဝေးတတ်ပါတယ်တဲ့ဒါလို့ဆိုရင်ဘုန်းကြီးဟောကျင်တဲ့ဝတ်တရားကြည်မှနိဗ္ဗာန်ရဆိုတာအထိုက်လျောက်လေးတော့နားလည်လောက်ပါပြီကျန်တဲ့ဝတ်တရားတွေတော့ကိုယ့်အကိုချဲ့ထွင်ပြီးတော့သိကြပေါ့ကဲဒီကြပါလေးတစ်ခေါက်ရွတ်ပြီးတော့တရားဝဲသိညာဆိုအာလုံးလိုက်ဆိုကျင့်ဝတ်တရားချူရင်းညာမသာတီလမဖြူစင်မစင်တီလဖြစ်လေကစိတ်ကမတီးပြန်လွင့်ခြင်းမတ်ဖို့နိဗ္ဗာန်စိတ်ပြန်ပြန်ဧကံလွဲမိပင်မတ်ဖို့နင်းလွဲဝုစင်ရဲ့ဖြစ်မြဲဖြစ်မိပင်နိဗ္ဗာန်ချမ်းသာရလိုပါမှန်စွာကျင့်ဝတ်ဖြည့်ဖို့ပင်ဒါကြောင့်မို့နိဗ္ဗာန်ချမ်းသာကိုရရင်သီလကျင့်တဲ့နေရာအစိတ်ပိုင်းလေးတစ်ပိုင်းသေးသေးလေးဖြစ်တဲ့ဝတ်တရားတွေကြည်ပြင်အောင်ကြိုးစားပါလို့ဒီလိုကြည်ပဲပြီးတော့ဘုန်းကြီးကဝတ်တရားကြည်ကနိဗ္ဗာန်ရဆိုတဲ့တရားကိုဟောပေးခြင်းဖြစ်ပါတယ်ဒါကြောင့်ဒီတရားကိုနာယူပြီးတော့ ဒါနာတရားဝရိတသီလတရားဘာဝနာတရားဖြင့်မိမိတို့ကျင့်သုံးရမယ်ဇနီးချင်းဟုတ်ခင်ပွန်းချင်းဟုတ်မိတ်ဆွေချင်းဟုတ်သားချင်းဟုတ်သမီးချင်းဟုတ်မိဘချင်းဟုတ်ဆရာချင်းဟုတ်တပည့်ချင်းဟုတ်စတဲ့ကျင့်ဝတ်ဝတရားများကိုကိုယ်စီကိုယ်စီဖြစ်ကျင့်နိုင်ကြပါစေမျက်မျက်နှုံနှုံနဲ့ကြိုးစားနိုင်ကြပါစေဒီလိုကြိုးစားပြီးတော့နှလုံးသားထဲမှာတပြည့်ပြည့်နဲ့ကုသိုလ်ပါရမီတွေရင့်တန်ပြီးမညံဖုန်ညံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း